Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American တန်ကနေ2022ခုနှစ်ဒီဇင်ဘာလ22ရက်ကြာသပတေးနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်နေကို American ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00ကနေ10:00အထိစတင်ထုတ်လွှင့်ပေးနေပါပြီ။ Radio ထုတ်လွှင့်ချက်တွေကိုရုပ်သံကပါရှုစားနိုင်ကြပါပြီရှင်။ဒီညပိုင်းစီစဉ်တွေကိုတော့လိုင်းဒိုမီတာ1925နဲ့32တို့ကနေတိုက်ရိုက်နားဆင်ရမှာဖြစ်ပါတယ်။ဒီကနေ့ညအတွက်အစီအစဉ်မှုကကျွန်မစုမမရှင်
။မင်္ဂလာညချမ်းပါခင်ဗျာ။ကျွန်တော်ကတော့ဇော်ဝင်လိုက်ပါ။ဒီညမှာထူးခြားတဲ့သတင်းတွေကတော့ကုလသမဂ္ဂလုံခြုံရေးကောင်စီကမနေ့ကမြန်မာအရေးဆုံးဖြတ်ချက်ချမှတ်ခဲ့တာနဲ့အဲ့ဒီဆုံးဖြတ်ချက်ပေါ်ကုလသမဂ္ဂဆိုင်ရာမြန်မာတာမတ်ကြီးနဲ့နိုင်ငံတကာရဲ့တုံ့ပြန်ပြောဆိုမှုတွေထိုင်းနိုင်ငံမှာအာဆီယံနိုင်ငံတချို့ကမြန်မာအရေးအလွတ်သဘောဆွေးနွေးခဲ့ကြတာစတဲ့သတင်းတွေနဲ့တခြားထိပ်တန်းရောက်သတင်းတွေကိုကိုရနိုင်နဲ့အတူတင်ပြပေးတော့မှာပါခင်ဗျာ
။ဟုတ်ကဲ့ပါရှင်။ဒီလိုမျိုးထိပ်တန်းရောက်သတင်းတွေနဲ့အတူနောက်ဆုံးရသတင်းပေးပို့ချက်ထဲမှာဆိုရင်တော့ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်ကိုနိုင်ငံရေးလေ့လာသူအများစုကကြိုဆိုလိုက်ပါတယ်။ဒီကနေ့ကြားရောက်တဲ့ကရင်နှစ်တစ်ကူနေမှာတော့ကရင်ပြည်နယ်ကော့ဂရိတ်မြို့နယ်ထဲမှာနှစ်တစ်ကူလုံနေတဲ့ခြေရွာတွေကိုစစ်ကောင်စီတပ်ကလက်နက်ကြီးတွေနဲ့လိုက်ပြီးတော့ပစ်ခတ်နေလို့ကရင်ပြည်သူတွေဘေးလွတ်ရာကိုထွက်ပြေးတိမ်းရှောင်နေရတဲ့အခြေအနေဖြစ်နေပါတယ်။
ဒီကရင်နှစ်တစ်ကူနေမှာကျွန်တော်တို့ကဟိုအေးရှိရှိငင်းငင်းညံကျပါတဲ့အချိန်မှာလက်လက်ကြီးကြီးနဲ့ဖြစ်တယ်။ခေါ်လာဤဒေသကတော့ဆက်ဖြစ်တာပဲသူတို့
ဒီသတင်းမကြခင်မှာအပြည့်အစုံနားဆင်ရပါမယ်ရှင်။နောက်အမေရိကန်ပြည်ထောင်စုကိုရောက်ရှိနေတဲ့ယူကရိန်းသမ္မတနဲ့ဆိုင်တဲ့သတင်းဆောင်မတစ်ပုဒ်ကိုလည်းတင်ဆက်ပေးဖို့ရှိသလိုအထူးအစီအစဉ်ဖြစ်တဲ့ထူးခြားစံပြသတင်းတွေကိုစူးစီးတင်ပြပေးထားတာကိုလည်းနားဆင်ရဖို့ရှိပါတယ်။အပတ်စဉ်ကဏ္ဍတွေကိုလည်းတင်ဆက်ပေးမှာပါ။အခုရေဆုံးကတော့ထိတ်တန့်ရောက်သတင်းတွေကိုကိုဇော်ဝင်းလိုင်နဲ့ကိုရန်နိုင်တို့ကပြောပြပေးကြပါလိမ့်မယ်ရှင
်။ကုလသမဂ္ဂလူကြုံရေးကောင်စီရဲ့မြန်မာနိုင်ငံအရေးဆုံးဖြတ်ချက်ကိုတရုတ်ရုရှားနဲ့အိန္ဒိယနိုင်ငံသုံးနိုင်ငံကမဲမပေးပဲကြံအဖွဲ့ဝင်နိုင်ငံ12နိုင်ငံစလုံးကထောက်ခံခဲ့ကြပါတယ်။နှစ်ပေါင်း80ကျော်အတွင်းမြန်မာနိုင်ငံအရေးပထမဆုံးချမှတ်တဲ့ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်လည်းဖြစ်ပါတယ်။ဒီဆုံးဖြတ်ချက်ချမှတ်နိုင်အောင်အဆိုတင်သွင်းခဲ့တဲ့ဗြိတိန်နိုင်ငံကကုလသမဂ္ဂဆိုင်ရာတာမတ်ကြီးဘာဘရာဝူဒ်ဝတ်ကတော့မြန်မာပြည်သူတွေရဲ့အခွင့်အရေးစံနှုန်းနဲ့အကျိုးစီးပွားအတွက်ရှေ့ရှုတဲ့ဆုံးဖြတ်ချက်ဖြစ်တယ်လို့စစ်ကောင်စီကိုပြက်ပြက်သားသားအသိပေးလိုက်တာလို့လည်းပြောကြားခဲ့ပါတယ်။
With this adoption, the Council has responded to the calls of ASEAN leaders for UN support.
ကောင်စီကနေအခုလိုဆုံးဖြတ်ခဲ့တာဟာအာဆီယံခေါင်းဆောင်တွေကသူတို့ကြိုးပမ်းမှုတွေကိုကုလသမဂ္ဂရဲ့ထောက်ခံကူညီပေးဖို့တောင်းခံထားတာကိုတုံ့ပြန်လိုက်တာဖြစ်တယ်လို့တန်အမတ်ကြီးကပြောကြားခဲ့တာပါ။လူညိုရေးကောင်စီရဲ့ဆုံးဖြတ်ချက်ဟာမြန်မာနိုင်ငံကအကြမ်းဖက်မှုတွေကိုချက်ချင်းရပ်ဆိုင်းပြီးအာဆီယံဘုံသဘောတူညီချက်9ရပ်ကိုအခိုင်အမာအကောင့်ထည့်ဖော်ဖို့မြန်မာပြည်သူတွေရဲ့ဒီမိုကရေစီနဲ့လူ့ခွင့်ရေးကိုလေးစားလိုက်နာဖို့နဲ့ချိုးဖောက်ကျူးလွန်သူတွေကိုအရေးယူနိုင်ဖို့လူသားချင်းစာနာထောက်ထားမှုလိုအပ်နေသူတွေစီကိုအကူအညီတွေအဟံအတားမရှိပေးအပ်နိုင်ဖို့ဖြစ်ပါတယ်။ဒါ့အပြင်ဒေါန်ဆန်းစုကြည်နဲ့သမရဦးမြင့်အပါအဝင်မတရားဖမ်းဆီးထားသူတွေကိုချက်ချင်းလွတ်ပေးဖို့တောင်းဆိုထားပါတယ်။အခုလူမျိုးရေးကောင်စီကချမှတ်လိုက်တဲ့ဆုံးဖြတ်ချက်အရလာမယ့်မတ်လကျရင်ကုလသမဂ္ဂအတွင်းရေးမှူးချုပ်ကလူမျိုးရေးကောင်စီကိုအစီရင်ခံတင်ပြရမယ့်ကိစ္စဟာလက်တွေ့ဖြစ်နေတဲ့အခြေအနေတွေကိုသုံးသပ်ဖို့အရေးကြီးတဲ့အခွင့်အလမ်းဖြစ်ပြီးနောက်ထပ်လိုအပ်တဲ့အရေးယူဆောင်ရွက်မှုတွေလုပ်ဖို့အသင့်ပြင်ထားမယ်လို့လည်းတာမတ်ကြီးဘာဘရာဝူဒ်ဘတ်ကပြောကြားခဲ့ပါတယ်။ကုလသမဂ္ဂနိုင်ငံရေးရာဆိုင်ရာအမေရိကန်အထူးတာမတ်ကြီးရောဘတ်ဝူဒ်ကတော့ဒီဆုံးဖြတ်ချက်အရေးယူမှုတွေဟာမြန်မာနိုင်ငံအတွင်းပေါ်ပေါက်နေတဲ့သွေးထွက်တန်ယိုမှုတွေအဆုံးသတ်ဖို့အရေးကြီးတဲ့ခြေလှမ်းဖြစ်တယ်လို့ပြောဆိုပါတယ်
။ The resolution is a strong next step in the Council's efforts to address the Myanmar military regime's egregious behavior.
ဒီဆုံးဖြတ်ချက်ဟာမြန်မာစစ်ကောင်စီရဲ့ဆိုးဝါးကြမ်းကြုတ်တဲ့ပြုမှုဆောင်ရွက်မှုတွေအပေါ်လူမျိုးရေးကောင်စီကနောက်တဆင့်အရေးယူဆောင်ရွက်လိုက်တာဖြစ်တယ်လို့ပြောတော့တာပါဒီအရေးယူဆောင်ရွက်ချက်ဟာလုံလောက်မှုမရှိသေးဘူးဆိုတာကိုလည်းတာမကြီးရောဘတ်ဝူဒ်ကအထိမှတ်ပြုပြောကြားခဲ့ပါတယ်ကုလသမဂ္ဂဆိုင်ရာတရုတ်တာမကြီးကတော့မြန်မာနိုင်ငံမှာရင်ဆိုင်နေရတဲ့ပဋိပက္ခတွေကိုပြင်ပကအဖြေရှာပေးုံနဲ့အလင်းအမြန်ဖြေရှင်းနိုင်မှာမဟုတ်ဘူးလို့ပြောကြားခဲ့ပါတယ်လူခွင့်ရေးကိုနိုင်ငံရေးအရအသုံးချတာမျိုးမလုပ်သင့်ပဲလုံခြုံရေးကောင်စီမှာတဲ့ကုလသမဂ္ဂအထွေထွေညီလာခံတတိယကော်မတီမှာပဲဆွေးနွေးသင့်တယ်လို့ပြောကြားခဲ့ပါတယ်ခင်ဗျာ
မြန်မာရေးကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်အမှတ် 2669 ကိုအမေရိကန်ပြည်ထောင်စုကကြိုဆိုလိုက်ပါတယ်စစ်ကောင်စီအနေနဲ့မြန်မာရဲ့အသားတွေပေါ်အကြမ်းဖက်ဖိနှိပ်မှုတွေဆုံးသတ်ဖို့နဲ့မြန်မာရေးအကျပ်တဲကိုဖြေရှင်းဖို့လုံခြုံရေးကောင်စီရဲ့အရေးပါတဲ့ခြေလှမ်းဖြစ်တယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်ကထင်ရှားချက်ထုတ်ပြန်ခဲ့ပါတယ်ကုလလုံခြုံရေးကောင်စီအနေနဲ့မြန်မာအကြက်တဲဖြေထုတ်နိုင်မဲ့နောက်ထပ်လှုပ်ဆောင်စရာတွေရှိနေတော့မဲ့ဆိုတာကိုလည်းအမေရိကန်နိုင်ငံသားရဲ့ဝန်ကြီးရဲ့ထုတ်ပြန်ချက်ထဲမှာထောက်ပြထားပါတယ်။အမ မေရိကန်ပြည်ထောင်စုအနေနဲ့မြန်မာအကြက်တဲကျော်လွားနိုင်ဖို့အာဆီယံနဲ့ကုလသမဂ္ဂအပါအဝင်နိုင်ငံတကာအတိုင်းအဝိုင်းနဲ့လည်းလက်တွဲဆောင်ရွက်သွားမယ်လို့လည်းဖော်ပြထားပါတယ်။ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူခွင့်အထူးကိုယ်စားလှယ်တောမ်အန်ဒရူးစ်ကတော့ဒီဆုံးဖြတ်ချက်နဲ့အတူမြန်မာပြည်သူတွေအရေးကြီးလိုအပ်နေတာကတော့မြန်မာစစ်တပ်ရဲ့တိုက်ခိုက်မှုတွေရပ်တန့်သွားဖို့နဲ့ပြစ်ဒဏ်မခံရဘဲခင်းလွတ်နေတာတွေကိုအဆုံးသတ်ဖို့အတွက်အရေးယူဆောင်ရွက်မှုတွေလုပ်ဖို့လိုတယ်လို့ Twitter မှာတုံ့ပြန်ခဲ့ပါတယ်။မြန်မာနိုင်ငံအတွက်ချမှတ်တင်တာကြာနေပြီဖြစ်တဲ့ဆုံးဖြတ်ချက်ကိုလုံခြုံရေးကောင်စီကချမှတ်တဲ့အပေါ်ကြိုးဆိုပေမဲ့မြန်မာပြည်သူတွေကိုအကာအကွယ်ပေးနိုင်အောင်စစ်ကောင်စီကိုအများဆုံးမဖြစ်မနေအရေးယူရမယ့်အချက်ဆုံးဖြတ်ချက်ထဲမှာပါတာကိုတော့အင်မတန်စိတ်ပျက်တယ်လို့မြန်မာနိုင်ငံဆိုင်ရာအထူးကြံပေးကောင်စီ SACM ကထုတ်ပြန်ထားပါတယ်မြန်မာနိုင်ငံမှာအကြမ်းဖက်မှုချက်ချင်းရပ်တန့်မှုနဲ့ဒေါံဆန်းစုကြည်ပါဝင်မတရားဖန်ဆီးထားသူတွေအားလုံးလွတ်ပေးဖို့ဆုံးဖြတ်ချက်ကိုကုလသမဂ္ဂလုံခြုံရေးကောင်စီကမနေ့ကပဲကန့်ကွက်သူမရှိဘဲမဲခွဲဆုံးဖြတ်တည်ပြုခဲ့တာပါအခုလိုကုလလုံခြုံရေးကောင်စီရဲ့မြန်မာရေးဆုံးဖြတ်ချက်ဟာနှစ်ပေါင်း84နှစ်အတွင်းပထမဆုံးအချိန်လည်းဖြစ်ပါတယ်ကုလသမဂ္ဂရဲ့ဒီဆုံးဖြတ်ချက်နဲ့ပတ်သက်ပြီးတော့မြန်မာစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကတော့အရေးယူထားတဲ့ကိစ္စတွေဟာပြည်တွင်းရေးကိစ္စသာဖြစ်ပြီးတော့မြန်မာနိုင်ငံရဲ့တည်ဆဲဥပဒေအရအရေးယူတာဖြစ်တယ်လို့ VOA ကိုတုံ့ပြန်ခဲ့ပါတယ်ခင်ဗျာ
ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့မြန်မာအရေးဆုံးဖြတ်ချက်ကိုအမျိုးသားညီညွတ်ရေးအစိုးရ NUG ကလည်းကျေးဇူးတင်ကြိုဆိုကြောင်းနဲ့နောက်ထပ်ပိုပြီးထျောက်တဲ့အရေးယူဆောင်ရွက်မှုတွေနဲ့အာဏာသိမ်းမြန်မာစစ်တပ်ကိုဖိအားပေးဖို့ကုလသမဂ္ဂဆိုင်ရာမြန်မာသားမကြီးဦးကျော်မိုးထွန်းကတိုက်တွန်းလိုက်ပါတယ
် The Security Council's work only begins with this resolution. It should remain more regularly.
လုံခြုံရေးကောင်စီရဲ့လုပ်ငန်းတွေဟာဒီဆုံးဖြတ်ချက်ချလိုက်မှစတင်တာဖြစ်ပါတယ်မြန်မာအရေးကိုဦးစားပေးလုပ်ငန်းစဉ်အဖြစ်နဲ့ပုံမှန်လှုပ်ဆောင်သွားကြဖို့လိုအပ်ပါတယ်မြန်မာပြည်သူတွေရဲ့အသက်တွေကိုကယ်တင်နိုင်ဖို့နဲ့ဒေတာတွေမတည်ငြိမ်မှုတွေထပ်တိုးမဖြစ်ပေါ်စေရေးအတွက်လုံခြုံရေးကောင်စီကပြသတဲ့ဆုံးဖြတ်ချက်တွေချဖို့လိုအပ်ပါတယ်လို့မနေ့ကလုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်ထွက်လာပြီးမှတာမကြီးဦးကျော်မိုးထွန်းကပြောသွားခဲ့တာပါအခုဆုံးဖြတ်ချက်ဟာမြန်မာနိုင်ငံအတွင်းဆိုးဝါးတဲ့အကြက်တဲတွေနဲ့ပတ်သက်လို့လုံခြုံရေးကောင်စီရဲ့အရေးယူဆောင်ရွက်မှုတိုးတက်လာတာကိုပြသတာဖြစ်တယ်လို့မြန်မာစစ်တပ်ဟာနိုင်ငံတကာငြိမ်းချမ်းရေးနဲ့တည်ငြိမ်ရေးအတွက်ချင်းချောက်နေတယ်ဆိုတာကိုလည်းပြသလိုက်တာဖြစ်တယ်လို့တာမကြီးဦးကျော်မိုးထွန်းကပြောပါတယ်မြန်မာနိုင်ငံမှာဒီမိုကရေစီစနစ်ပြန်လည်ပေါ်ထွန်းလာရေးအတွက်ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေရောမြန်မာအရေးမှာပါဝင်ပတ်သက်နေသူအားလုံးကပါဒီဆုံးဖြတ်ချက်ကိုအများဆုံးအကောင့်တွေဖော်ပြကြဖို့လဲတာမကြီးဦးကျော်မိုးထွန်းကတိုက်တွန်းခဲ့ပါတယ်ဒါအပြင်ကုလသမဂ္ဂလုံခြုံရေးကောင်စီအနေနဲ့ဒီဆုံးဖြတ်ချက်ကိုအရင်တည်ပြီးမြန်မာစစ်တပ်နဲ့သူ့ရဲ့ရာဇဝတ်ပြစ်မှုတွေကိုအများဆုံးဟန်တားနိုင်အောင်နောက်ထပ်ပုံမှန်ထိရောက်ပြင်းထန်တဲ့လှုပ်ဆောင်မှုတွေချမှတ်သွားဖို့အမျိုးသားညီညွတ်ရေးအစိုးရ NUG ကတောင်းဆိုကြောင်းဦးကျော်မိုးထွန်းကတိုက်တွန်းပြောကြားခဲ့ပါတယ်ခင်ဗျာ
မြန်မာအရေးအာဆီယံဘုံသဘောတူညီချက်5ရပ်ကိုမြန်မာအကောင့်ထဲပေါ်နိုင်အောင်အာဆီယံဝန်ကြီးတချို့နဲ့အလွတ်သဘောတိုင်ပင်ဆွေးနွေးပွဲတစ်ခုထိုင်းနိုင်ငံဘန်ကောက်မြန်မာဒီနေ့ကျင်းပခဲ့ပါတယ်။မြန်မာအရေးအလွတ်သဘောဆွေးနွေးတိုင်ပင်ရဖို့ထိုင်းဒုတိယဝန်ကြီးချုပ်လည်းဖြစ်နိုင်ငံသားရေးဝန်ကြီးလည်းဖြစ်တဲ့ဒေါံပရမော့ဝီနိုင်းကစီစဉ်ခဲ့တာဖြစ်ပေမဲ့မလေးရှား၊အင်ဒိုနီးရှားနဲ့စင်ကာပူနိုင်ငံတွေကတော့မတက်ခဲ့ကြပါဘူး။ကမ္ဘောဒီးယားနိုင်ငံသားရေးနဲ့နိုင်ငံတကာပူးပေါင်းဆောင်ရွက်ဝန်ကြီးဌာနကတော့မြန်မာနိုင်ငံဆိုင်ရာအာဆီယံထုကိုယ်စားလှယ်လည်းဖြစ်ကမ္ဘောဒီးယားဒုတိယဝန်ကြီးချုပ်လည်းဖြစ်တဲ့ပရတ်ဆွန်ခေါင်ဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့တက်ရောက်တဲ့အကြောင်းသတင်းထုတ်ပြန်ထားပါတယ်စစ်ကောင်စီနိုင်ငံသားရေးဝန်ကြီးဦးဝနာမောင်လင်းအပြည်ပြည်ဆိုင်ရာဆက်ဆံရေးဝန်ကြီးဦးကိုကိုလိုင်းနဲ့ယင်းနှမြုံနိုင်မှုနဲ့နိုင်ငံသားစီးပွားဆက်သွယ်ရေးဝန်ကြီးဦးကန်စော်တို့ကတော့ဒီစည်းဝေးကိုတက်ရောက်တယ်လို့သိရပါတယ်မြန်မာနိုင်ငံအကြက်တဲကိုကူညီဖြည့်ရှင်းဖို့ရွေတဲ့အာဆီယံဘုံသဘောတူညီချက်5ရပ်ကိုစစ်ကောင်စီကလက်တွေ့အကောင်အထည်ဖော်ခြင်းမရှိတဲ့အပေါ်ဝေဖန်မှုတွေခံရခြင်းမှာမြန်မာအင်ဒီဂျင်ထိုင်းနိုင်ငံကဥဆောင်ပြီးတော့ဒီအလို့သဘောဆွေးနွေးပွဲကိုကျင်းပတာဖြစ်ပါတယ်။ဒီဆွေးနွေးပွဲကနေထူးခြားတဲ့ရလဒ်တွေရလာမှာမဟုတ်ဘူးလို့ဒီမိုကရေစီရေးဆောင်ရွက်နေကြသူတွေကခံမှန်းပါတယ်။စစ်တပ်အာဏာသိမ်းထားတဲ့မြန်မာနိုင်ငံတွင်အကြမ်းဖက်မှုတွေချက်ချင်းရပ်တန့်မှုအာဆီယံဘုံသဘောတူညီချက်5ရပ်ကိုခိုင်မာအကောင်အထည်ဖော်ပြီးတော့မြန်မာပြည်သူတွေရဲ့ဒီမိုကရေစီနဲ့လူ့အခွင့်အရေးကိုလေးစားလိုက်နာဖို့တောင်းဆိုတဲ့ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့မြန်မာအရေးအထင်ကြီးဆုံးဖြတ်ချက်ထွက်လာပြီးနောက်တစ်နေ့ဖြစ်တဲ့ဒီနေ့မှာပဲမြန်မာအရေးအလို့သဘောဆွေးနွေးပွဲကိုဒီနေ့ဘန်ကောက်မြို့မှာကျင်းပခဲ့တာဖြစ်ပါတယ်ခင်ဗျာ
ဒီ VOA American တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 1953ညလိုင်းဒိုမီတာ25 kHz 1783ညလိုင်းဒိုမီတာ32kilohertz 9335တို့ဖြင့်စနေတနင်္ဂနွေမှာပိုင်းလမ်းမီတာ190 kilohertz 1505ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင်
ဒီအမေရိကန်တန်ခါကြာတာပတိနေညာပိုင်းသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာ။ယူကရိန်းရင်ဆိုင်နေရတဲ့ပြည်ပခါကအနာဂတ်မှာကမ္ဘာတဝန်းကကလေးငယ်တွေနဲ့မြင်းမြစ်တွေဘလို့အခြေအနေမျိုးနဲ့နေထိုင်ရမယ်ဆိုတာကိုအဆုံးဖြတ်ပေးမဲ့တိုက်ပွဲဖြစ်တယ်လို့ယူကရိန်းသမ္မတဗလိုဒမီဇယ်လင်စကီကပြောကြားလိုက်ပါတယ်။မနေ့ဒီဇင်ဘာလ20ရက်နေ့ကအမေရိကန်ပြည်ထောင်စုကိုရောက်ရှိလာတဲ့ယူကရိန်းသမ္မတဗလိုဒမီဇယ်လင်စကီဟာသူခင်းစဉ်ရဲ့နောက်ဆုံးအစီအစဉ်ဖြစ်တဲ့အထက်နဲ့အောက်လွှတ်တော်နေရာပေါင်းရှိမှာမင်ကွန်းပြောကြားချိန်မှာအဲ့လိုထည့်သွင်းပြောကြားခဲ့တာပါ။ဒါအပြင်အမေရိကန်ပြည်ထောင်စုကယူကရိန်းကိုစစ်လက်နက်ပစ္စည်းနဲ့ဗန္ဒာငွေကြေးအရာထောက်ပံ့ပေးနေတာတွေဟာပရာဟိတအလူသဘောနဲ့ပေးတာမျိုးမဟုတ်ပဲကဘာကြီးရဲ့လုံခြုံရေးနဲ့ဒီမိုကရေစီအတွက်အရင်းအမြစ်ဖြစ်တယ်လို့ဖြစ်တဲ့အတွက်ဒါကိုအကျိုးရှိရှိအသုံးချသွားမယ်လို့သူကပြောကြားခဲ့ပါတယ်ခင်ဗျာ
2022ခုနှစ်ဇန်နဝါရီ6ရက်နေ့ကအမေရိကန်သမ္မတဟောင်းဒေါ်နယ်ထရန့်ကိုထောက်ခံသူတွေအမေရိကန်လွှတ်တော်ကိုဝင်ရောက်စီးနှဲမှုနဲ့ပတ်သက်ပြီးတော့စာမျက်နှာရှေ့ရပါတဲ့နောက်ဆုံးစီရင်ခံစာကိုအောက်လွှတ်တော်စုံစမ်းရေးကော်မတီမှဒီနေ့ထုတ်ပြန်သွားဖို့ရှိပါတယ်။ဒီချိန်ထဲမှာပဲသမ္မတထရန့်ဟာသူ့ရဲ့သမ္မတသက်တမ်းနောက်ဆုံးနှစ်ဖြစ်တဲ့2020ခုနှစ်မှာအခွန်လုံးဝပေးဆောင်ခဲ့ခြင်းမရှိဘူးလို့ဒီမိုကရက်တစ်ဦးဆောင်တဲ့အောက်လွှတ်တော်ကော်မတီကထုတ်ပြန်တဲ့အခွန်မတ်တမ်းတွေမှာပြောလိုက်ပါတယ်ခင်ဗျာ။
အမေရိကန်နိုင်ငံတော်ဝန်နှစ်ပေါင်း30ကျော်အတွင်းဒီကြိမ်သာဖြစ်လျက်ရှိပြီးအသက်အန္တရာယ်ဖြစ်စေနိုင်တဲ့ဆောင်းဝါဒီနှင်းမွန်တိုင်းကြီးနိုင်ငံတော်ဝန်ဖြတ်တန်းဝင်ရောက်နေတာမို့ခရစ်စမတ်ရာသီခီးသွားကြမဲ့အမေရိကန်မိသားစုတန်ပေါင်းများစွာအတွက်ခက်ခဲဖြစ်နိုင်မယ်လို့မိုးစလဌာနကသတိပေးချက်ထုတ်ပြန်ပါတယ်။မနေ့ပြန်တောက်ကြနေကြရင်တော့တက်ခတ်လာတဲ့ AA line ဟာအသက်အန္တရာယ်ဖြစ်စေလောက်တဲ့အထိအေးလွန်ပြီးတချို့နေရာတွေမှာအနုလက္ခဏာ40ကနေ80ဒီဂရီဖာရန်ဟိုက်အထိရောက်သွားနိုင်တယ်လို့ခန့်မှန်းထားကြပါတယ်ခင်ဗျာ။
တောင်တရုတ်ပင်လယ်တွင်ဖိလစ်ပိုင်ထိန်းချုပ်ထားတဲ့ဂျွန်နီကအငင်းပွားစရာကြီးပိုင်နဲ့မှာတရုတ်နိုင်ငံဘက်ကလှုံ့ဆော်မှုတွေကိုထောက်လှမ်းတွေ့ရှိပြီးတဲ့နောက်တောင်တရုတ်ပင်လယ်တွင်ဖိလစ်ပိုင်စစ်တပ်ကိုအင်အားထပ်တိုးဖို့ဖိလစ်ပိုင်ကာကွယ်ဝန်ကြီးဌာနကဒီနေ့အမိန့်ထုတ်လိုက်ပါတယ်။တရုတ်နိုင်ငံဘက်ကဘာတွေလှုံ့ဆော်နေတယ်ဆိုတာကိုတော့ဖိလစ်ပိုင်ကာကွယ်ဝန်ကြီးဌာနကအသေးစိတ်ပြောကြားခဲ့ခြင်းမရှိပေမဲ့သူတို့ရဲ့ကြေညာချက်ထဲမှာတော့တရုတ်နိုင်ငံဘက်ကအငင်းပွားစရာစပရက်လီကျွန်းစုတွေကလူမနေတဲ့ကျွန်းလေးကျွန်းမှာအခုတစ်ပတ်အတွင်းဆောက်လုပ်ရေးလုပ်ငန်းတွေကိုလုပ်ခဲ့တယ်လို့သတင်းမှာပေါ်ပါတဲ့အတိုင်းဖော်ပြခဲ့ပါတယ်ခင်ဗျာ။
ကြာသပတေးနေ့ညရဲ့ထိတ်တန့်ရောက်သတင်းတွေကိုကိုဇော်ဝင်းလိုင်းနဲ့ကိုရန်နိုင်တို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုအရင်ဆုံးတော့ထိတ်တန့်ရောက်သတင်းပေးပို့ချက်တွေကိုတင်ပြပေးကြပါမယ်။အရင်ဆုံးတော့ကုလလုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်အပေါ်မှာပြည်တွင်းကတုံ့ပြန်ချက်တွေကိုစူးစီးတင်ပြပေးထားတာကိုဆက်ပြီးတော့တင်ပြပေးကြပါမယ်။ဒေါ်အောင်ဆန်းစုကြည်အပါအဝင်မတရားဖမ်းဆီးခံထားရတဲ့သူအားလုံးကိုပြန်ပြီးတော့လွှတ်ပေးဖို့နဲ့အကြမ်းဖက်မှုတွေကိုရပ်တန့်ဖို့ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်အမှတ် 2669 ကိုနိုင်ငံရေးလေးလာသူအများစုကကြိုဆိုလိုက်ကြပါတယ်။ဒါပေမဲ့လည်းမြန်မာနိုင်ငံရေးပြဿနာကိုတော့ပြည်တွင်းအင်အားစုတွေကပဲဖြေရှင်းရမယ်လို့မှတ်ချက်ပြုတုံ့ပြန်သူတွေလည်းရှိပါတယ်။ဒီကြောင့်ရန်ကုန်ကမေးမြန်းသတင်းပေးပို့ထားတာကိုကိုသားညူပြောပြပေးပါမယ်ရှင်။
မြန်မာနိုင်ငံအတွက်အကြမ်းဖက်တိုက်ခိုက်မှုတွေကိုချက်ချင်းရပ်ဖို့နဲ့ဒေါ်အောင်ဆန်းစုကြည်ပါဝင်မတရားဖမ်းဆီးခံထားသူတွေကိုအားလုံးလွှတ်ပေးဖို့အဲ့ဒီချက်တွေပါတဲ့မြန်မာရေကုလသမဂ္ဂလုံခြုံရေးကောင်စီဆုံးဖြတ်ချက်ပေါ်မှာမြန်မာနိုင်ငံရဲ့အင်အားစုတော်များများကရည်ရွယ်အဖြစ်ကြိုးစားပါတယ်။မူလမူချမ်းထဲမှာဗီဒီယိုအနာသုံးခွင့်ရှိတဲ့တရုတ်ရုရှားလိုဂျင်းနဲ့အောင်လိုပြင်ဆင်ပေးလိုက်ရတာမဟုတ်လို့လက်တွေမပါတဲ့တောင်းဆိုမှုဖြစ်တယ်လို့နိုင်ငံရေးအဖွဲ့တချို့ကယူဆသလိုတကယ်မြန်မာနိုင်ငံရဲ့ပြဿနာကိုပြည်တွင်းအင်အားစုတွေကပဲဖြေရှင်းရမယ်လို့ယူဆမှုတွေလည်းရှိပါတယ်။ပြည်သူ့ပါတီဥက္ကဋ္ဌဦးကိုကိုကြီးကတော့မြန်မာနိုင်ငံရဲ့ပြည်ထောင်စုကိုပြည်တွင်းကပဲဖြည့်ရှင်းရလိမ့်မယ်လို့မြင်တဲ့အကြောင်း view ကိုပြောပါတယ်
။ပြည်ပေါ်တော့အပြစ်ဆိုင်တဲ့ဒီပုံစံမျိုးနဲ့ရှင်းပြီးတော့ဒီပြည်ထောင်စုကဖြစ်ပြချာနေဦးမှာပဲလို့မြင်တယ်။နောက်တစ်ခုကတော့အာဆီယံရဲ့ဘုံသဘောတူညီချက်အားချက်ကဗာဒီယာနာတာကကိုယ်တိုင်လည်းသဘောထားပြီးတော့ဆက်နေပြီးသားကြပါလေရှိတာသင်စားတဲ့ကျူးချက်မှုတွေမရဘူးဆိုတော့အားမလို့အားရဖြစ်တဲ့အပေါ်မှာအာဆီယံနဲ့မကလည်းနဲ့ကျတော့တမကသာပါဆက်လို့တော့အောင်တိုင်းကျွန်တော်ဆူလိုက်တာကျွန်တော်တို့မြင်ပါတယ်။ဒါကြောင့်ပြည်သူ့ချင်းချင်းပြည်တွေတွင်တွားရမယ်။ပြည်သူ့ချင်းချင်းတဲ့အခါမှာလည်းတချင်ချင်းတချင်ချင်းပြည်သူ့ချင်းချင်းတွေကိုဆက်ကအဓိကအနေနဲ့တော့အာသာဝရယူထားတဲ့နာသကဘက်ကဘလို့အမျိုးမျိုးရှိရှိတဲ့ဒီအချက်ချင်းကိုဒီနားလေတလဲရှင်းရှင်းတလဲဆိုတဲ့အပေါ်မှာတော့အဓိကကြည့်ရလို့ဖြစ်ပါတယ်
။ကုလသမဂ္ဂလူမျိုးကောင်စီရဲ့အဖွဲ့ဝင်15နိုင်ငံမှာရုရှားတရုတ်နဲ့အိန္ဒိယကဒီမြမရေဆုံးဖြတ်ချက်မှာမဲမဲပေးပဲနေခဲ့ပါတယ်။တရုတ်ကုလသမဂ္ဂကတော့မြန်မာအရေးကိုအလျင်အမြန်ဖြည့်ရှင်းနိုင်တဲ့နည်းလမ်းမရှိဘူးလို့ပြောကြားပြီးတော့ဒီကိစ္စကိုမြန်မာကိုယ်တိုင်ပဲဖြည့်ရှင်းရလိမ့်မယ်လို့ပြောပါတယ်။ရုရှားကုလသမဂ္ဂတာမန်ကြီးကတော့မြန်မာပြည်ထောင်စုဟာနိုင်ငံတကာရဲ့လူကျုံရင်းကိုချင်းချောက်တဲ့ကိစ္စလို့မမြင်တဲ့အကြောင်းပြောဆိုပါတယ်။အခုလိုကုလသမဂ္ဂလူကျုံကောင်စီရဲ့ဆုံးဖြတ်ချက်ဟာမြန်မာအရေးနဲ့ပတ်သက်လို့ရှိရင်ဆယ်စုနှစ်တွေအတွင်းပထမဆုံးဖြစ်လို့ထူးခြားမှုရှိပေမဲ့စစ်ကောင်စီဘက်မှပြားအများကြီးတယောက်စီမှမဟုတ်ဘူးလို့နိုင်ငံရေးလှလာသူဦးရဲထွန်းကယူဆပါတယ်
။နောက်ဘက်ကအတူရတာလည်းအဲဆာမားတော့ဒီကြကြသူတို့ဒီဆိုင်မှာမဟုတ်ဘူးသို့တော့တခုကတော့သူတို့လုံးမဲ့ရေကောက်ပွဲဟာ 预告部嘛，这个是在六六新闻，比人比把超看目光，那预告部也说嘛，比人比把超看目啊，奶奶，那预告部有拿比较买车的里边，的安迪的对，安迪的主任也来叫，拿车的奶，买拿车的奶嘛，基本都，那伢那个也比嘛是目的，奶奶不呢？
ကလသမဂလူမျိုးကောင်စီဆုံးဖြတ်ချက်ပါဒီဒေါန်ဆန်းစုကြည်နဲ့နိုင်ငံရေးအကျဉ်းသားတွေကိုလွှတ်ပေးရမယ်ဆိုတဲ့ကိစ္စမှာဥပဒေအတိုင်းပဲဆောင်ရွက်မှာဖြစ်တယ်လို့စစ်ကောင်စီပြောခွင့်ရသူဘုချုပ်စော်မင်းထွန်းကတော့ view ကိုတုံ့ပြန်ပါတယ်
ကျွန်တော်တို့ကတော့ဒီကိစ္စလေးမြန်မာနိုင်ငံရဲ့ပြည်သူကြီးဖြစ်တယ်ကျွန်တော်တို့အရေးကြီးတဲ့ကိစ္စတွေမှန်တယ်လေအဲကျွန်တော်တို့မြန်မာနိုင်ငံရဲ့တည်ဆဲဥပဒေကြီးကကျွန်တော်အဂရီလိုက်စားမှုတိုက်ခိုက်ရေးဥပဒေကြီးကနေပြီးတော့အတိအကျအရေးပါတာဖြစ်ပါတယ်ဒါနဲ့ပတ်သက်ပြီးတော့ကျွန်တော်တို့တရားရုံးမှာသက်သေကြီးဒီရရှိနေတဲ့တရားဥပဒေရဲ့လုံထုံးလုံးကြီးတွေတိုင်းအပြည့်အဝဆောင်ရွက်ပြီးမှကျွန်တော်တို့ဆောင်ရွက်တာဖြစ်ကြောင်းပဲကျွန်တော်တို့ပြောနေပါတယ
်အကြမ်းဖက်မှုတွေကိုရပ်တန့်ဖို့ကုလသမဂ္ဂလူမျိုးရေးကောင်စီကခုလိုဆုံးဖြတ်တောင်းဆိုလိုက်ပြီးနောက်တနေ့ဒသမလ22ရက်နေ့ကရင်နှစ်တကူနေ့မှာတော့ကရင်ပြည်နယ်ကော့ဂရိတ်မှာနှစ်ခုပျော်ပွဲရှင်ပွဲလုပ်နေတဲ့ကရင်ဒေသခံတွေကိုစစ်ကောင်စီတပ်ကလက်နက်ကြီးနဲ့ပစ်ခတ်လို့ဒေသခံတွေမှာထွက်ပြေးနေကြရပါတယ်အခုဒီကုလသမဂ္ဂလူမျိုးရေးကောင်စီရဲ့ဆုံးဖြတ်ချက်ဟာထူးခြားတယ်လို့ဆိုပေမဲ့မလိုက်နိုင်ဘူးဆိုလို့ရှိရင်တုံ့ပြန်မဲ့လက်တွေ့အရေးယူမှုမျိုးတိတိကျကျမပါဝင်တဲ့အတွက်တော့မြန်မာဒီမိုကရေစီတက်ကြွသူအဖွဲ့တချို့ကအားမရမှုတွေလည်းတွေ့နေရပါတယ်ခင်ဗျာ
ဒါကတော့ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်ကိုပြည်တွင်းကနေပြီးတော့အများစုကြိုဆိုကြတဲ့အကြောင်းကိုသားညင်ဦးကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ဒီကနေ့ကြာရောက်တဲ့ကရင်နှစ်တကူနေ့မှာကရင်ကျေးရွာတွေကိုစစ်ကောင်စီကတိုက်ခိုက်တဲ့အကြောင်းသတင်းကိုတင်ပြပေးကြပါတယ်ဒီကနေ့ကတော့ကရင်တိုင်းရင်းသားတွေရဲ့2862ခုနှစ်ကရင်နှစ်တကူနေ့ဖြစ်ပါတယ်တချိန်ထဲမှာပဲကရင်ပြည်နယ်ကော့ဂရိတ်မြို့မှာတော့မြို့ကိုအခြေစိုက်ထားတဲ့စစ်ကောင်စီတပ်တွေကကရင်နှစ်တကူပွဲလုပ်နေတဲ့ကျေးရွာတွေစီကိုလက်နက်ကြီးတွေနဲ့ပစ်ခတ်တာကြောင့်ဒေသခံပြည်သူတွေထွက်ပြေးတိမ်းရှောင်နေကြရပါတယ်ဒီလိုမျိုးကရင်လူမျိုးတွေရဲ့နှစ်တကူအထိမ်းအမှတ်ပွဲတော်တွေလုပ်နေတဲ့အချိန်မှာစစ်တပ်ကတိုက်ခိုက်တဲ့အပေါ်မှာလည်းဒေသခံတွေကဝေဖန်နေကြပါတယ်သတင်းပြေဆောင်ကိုတော့ VOA မြန်မာပိုင်းသတင်းတောက်မအေးအေးမှာကသတင်းပေးပို့ထားပါတယ်ရှင
်ကရင်အမျိုးသားတွေရဲ့2862ခုနှစ်နှစ်တကူနေ့မှာဒတိုင်းပြည်လုံးကကရင်လူမျိုးတွေရှိတဲ့နေရာတွေမှာနှစ်တကူပွဲတော်တွေကျင်းပခဲ့ကြပါတယ်။ကရင်ပြည်နယ်အတွင်းမှာတော့တိုက်ပွဲတွေပြင်းထန်နေပြီးစစ်ကောင်စီဘက်ကလေကြောင်းကနေဘုံကျဲတိုက်ခိုက်မှုတွေလုပ်နေတဲ့အတွက်တောင်းနဲ့ချီရှိတဲ့ဒေသခံတွေဟာဘေးလွတ်ရာကိုထွက်ပြေးနေရတာပါ။ကော့ဂရိတ်မြို့နယ်ထဲမှာတော့ကရင်နှစ်တကူနေ့ကျင်းပခဲ့တဲ့ဒီဇင်ဘာလ22ရက်နေ့မှာကျေးရွာတွေကိုစစ်ကောင်စီဘက်ကလက်နက်ကြီးတွေနဲ့ပစ်ခတ်တာတွေလုပ်ခဲ့ကြောင်းကော့ဂရိတ်ဒေသခံတဦးကပြောပြပါတယ်။
ကျွန်တော်တို့ဒီပါဟိုဒီနေ့အရင်နှစ်တကူနေ့မှာကျွန်တော်တို့ကဒီဟိုအေးအေးရှင်းရှင်းရင်းရင်းညံကျင်းပနေတဲ့အချိန်မှာလက်လက်ကြီးတွေနဲ့ပြစ်တယ်ဒီခေါ်လာကြီးဒေသကတော့ပါစပ်ဖြစ်တာပဲသူတို့ဇွာသားကြီးဆက်ပြေးတာပေါ့ပြီးတော့ကျွေးရသားတွေရတယ်ဆက်ပြေးတိတ်ဆောင်ရတယ်ပြေးရပေါ့မပြေးလို့ရတာလက်လက်ကြီးမှာပန်လာသူတို့ဇွာလေးပါဒီတိုင်းပဲဆိုင်ဒီလိုဒီနှစ်တကူပြည်သူတွေပြောင်းပွဲရှင်ပွဲမှာဒီအခုလိုသာပြီးတော့လက်လက်ကြီးတွေပြင်ရွာတွေဖြစ်တာဒါကရင်ကိုသိခွဲရတယ်ကြားတယ်နောက်ကရင်ပြည်သူလူထုကိုဆော်ခွဲရကြားတယ်ငိမ့်ချမ်းတဲ့ပြည်သူလူထုကိုကြီးကန့်နေတာအောင်လည်းလုပ်တယ်အနာကတ်ပါလည်းမကောင်းဘူး PDF တွေလည်းလည်းချတယ် PDF တွေကချဖက်တာမဟုတ်ချဖက်တာသူတို့ရွာတွေပြီးစုတယ်ကျွန်တော်ပုံတွေကပြမယ်ရွာတွေပြီးစုရတဲ့ပုံတွေလက်လက်ကြီးပါနဲ့ဖုံးကြောင်းတွေအများကြီးဒီကော့ဂရိတ်နယ်မှာအများကြီး
စာတင်ကျောင်းနေဖုန်ကြီးကျောင်းနေခရီးရန်ဖျားရှိခိုးကျောင်းနေမှာလဲဒေသခံတွေကမနေရတော့ပဲတောတောင်တွေထဲမှာပဲထွက်ပြေးတိမ်းရှောင်နေရတယ်လို့လဲဆိုပါတယ
်အခုဇာကန်တွေကဖုန်ကျောင်းတွေမှာမကြေရဘူးဒီစာတင်ကျောင်းတွေမှာမကြေရတော့ဘူးသူကဖုန်ကျောင်းတွေမှာလူလူရှိတယ်သူတွေဖုန်ကျောင်းတွေထဲနဲ့ကြည့်နေဖြစ်တယ်စာတင်ကျောင်းတွေမှာဒုက္ခတွေရှိတယ်ရှင်ပြီးစာတင်ကျောင်းတွေဖြစ်တယ်ခုဇာသားတွေကပြေဟိုးတော်တဲ့ဟူခါလဲကြေးရတယ်ကလေးလေးတွေကဒုက္ခတွေရောက်တော်တယ်ပါအခုချင်းကြီးဒုက္ခတွေရှိရတော့လဲမှာခပေးမချာရေးမချာဒုက္ခတွေအများကြီးရကော့ဂရိတ်ရွာဒီမှာတော်တော်များတယ်ကျန်ရေးချင်းကြီးရကော့ဂရိတ်ရွာရှားပါဆိုရင်ဆက်နေရရှိရဆက်နေရတဲအိမ်မှာခုမရှိတော့ဘူးအကုန်လုံးထွက်ပြေးဖို့
ကရင်နှစ်တကူနေကိုကရင်မျိုးသားအစည်းအရုံးထိန်းချုပ်ရာနေရာတွေမှာလည်းကျင်းပကြသလိုထိုင်းမြန်မာနယ်စပ်ကဒုက္ခသည်စခန်းတွေရွှေပြောင်းစာတင်ကျောင်းတွေမှာလည်းကျင်းပခဲ့ကြပါတယ်။ကရင်ပြည်နယ်ထဲမှာတော့နှစ်ဖက်တိုက်ပွဲတွေနဲ့လက်နက်ကြီးတွေပစ်ခတ်မှုတွေကြောင့်တချို့ကျေးရွာသားတွေကတော့ထွက်ပြေးနေရပြီးပျော်ပွဲရှင်ပွဲတွေမကျင်းပနိုင်ဘူးလို့လည်းသိရပါတယ်ရှင်
။ဒီကနေ့ကြာရောက်တဲ့ကရင်နှစ်တကူနေမှာ နှစ်တကူပွဲလုပ်နေတဲ့ကော့ကရိတ်ကကျေးရွာတွေကိုစစ်ကောင်စီတပ်ကလက်နက်ကြီးနဲ့ပစ်ခတ်တိုက်ခိုက်နေတဲ့တဲ့တင်မအေးမှာပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့အမေရိကန်ပြည်ထောင်စုကိုရောက်ရှိနေတဲ့ယူကရိန်းသမ္မတနဲ့ဆိုင်တဲ့တဲ့င်ဆောင်မတစ်ပုဒ်ကိုတင်ဆက်ပေးကြပါမယ်ယူကရိန်းသမ္မတဗိုလိုဒီမီယာဇယ်လန်စကီဟာမနေ့ဗုဒ္ဓဖူးနေ့ကအမေရိကန်ကွန်ဂရက်လွှတ်တော်မှာမိကွန်းပြောကြားခဲ့တယ်လို့အမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့အင်ပီရိုမှာတွေ့ဆုံပြီးတော့ရုရှားကျူးကျော်စစ်ခုခံတိုက်ခိုက်ရာမှာလိုအပ်တဲ့စီရေးစီးပွားရေးအကူအညီတွေဆက်ပြီးတော့ရနိုင်မှုဆွေးနွေးခဲ့ပါတယ်။အင်ဖြူရိုဆိုင်ယာ VOA သတင်းတောက် Pepsi Widaku Sawara ပေးပို့ထားတဲ့သတင်းကိုတော့ကိုအောင်ကတင်ပြပေးထားပါတယ်
။သမ္မတဂျိုးဘိုင်ဒန်ကသမ္မတဗလိုဒီမီယာဇယ်လန်စကီကိုအင်ဖြူရိုမှာလက်ခံကြိုဆိုပါတယ်။ဒီခီးစဉ်ဟာယူကရိန်းစစ်ပွဲကြာကျင်တော့ကြာပါစေအမေရိကန်ပြည်အောင်စုအနေနဲ့ယူကရိန်းနဲ့အတူဆက်ရှိသွားမယ်ဆိုတာကိုရုရှားသမ္မတဗလာဒီမီယာပူတင်စီသတင်းစကားပလိုက်တာလည်းဖြစ်ပါတယ်။ယူကရိန်းလူထုရဲ့လေးစားအားကျပွဲရည်တည်ချက်ကိုအခုလိုချီးကျူးပြောဆိုပါတယ်
။ He's trying to use winter
ကျွန်တော်ဆောင်းရသည်ကိုလက်နဲ့ဖြင့်တုံးချနေပါလား။ဒါပေမဲ့ယူကရိန်းလူထုကကမ္ဘာကြီးအတွက်အားကျအတူယူစရာပါအမှန်တိုင်းပြောတာပါ။သူတို့ရဲ့ရဲစွမ်းတက်သည့်အနာဂတ်တွေအဖြစ်ကိုဘယ်လိုပုံဖော်မလဲဆိုတာတွေကိုရွေးချယ်ခဲ့တာတွေဟာကျွန်တော်တို့အတွက်သာမဟုတ်ပဲကမ္ဘာကြီးအတွက်လည်းအားကျစရာဖြစ်စေပါလိမ့
်။သမ္မတဇယ်လန်စကီးကလည်းဘိုင်ဒန်ကိုကျေးဇူးတင်ကြောင်းပြောဆိုပြီး HIMARS rocket ဒုံးတက်ခွဲယူကရိန်းဗိုလ်ကြီးတဦးရဲ့စုတစိမ့်ဘိုင်ဒန်ကိုပေးအပ်ခဲ့ပါတယ်
။ He's very brave and he said
သူကအလွန်ရဲရင်တဲ့ပုံကောပါ။ရဲစွမ်းတက်သည့်အပြည့်နဲ့သမ္မတကိုပေးလိုက်ပါလို့သူကပြောပါတယ်။ဒါကြောင့်စီးရဲအကူအညီတွေအတွက်စုတစိမ့်ပေးအပ်ချင်ပါတယ်။
ရုရှားကျူးကျော်စစ်စတဲ့ဖေဖော်ဝါရီလကလေးကဒါဟာသမ္မတဇယ်လန်စကီရဲ့ပထမဆုံးနိုင်ငံခြားခရီးစဉ်ဖြစ်ပါတယ်။ခုအခါအမေရိကန်ဟာယူကရိန်းလုံခြုံရေးဆိုင်ရာစီးရေးအကူအညီအတွက်ဒေါ်လာ 1.85 ဘီလီယံပေးအပ်မယ်လို့ကြေညာပါတယ်။အဲ့ဒီထက်မှာရုရှားမစ်ဆိုင်အန်ဒီယေကိုကာကွယ်ဖို့ Patriot မစ်ဆိုင်ကာကွယ်ရေးဒုံးတွေလည်းပါဝင်ပါတယ်။ရုရှားဘက်ကတော့ဒါဟာရန်စမှုလို့ဆိုပါတယ်။ကျူးကျော်စစ်နဲ့ပတ်သက်ပြီးတော့လည်းတခြားသူတွေကိုအပြစ်ဖို့ပါတယ်။
ဒါဟာရုရှားကပောက်ကိုဖြိုခွဲဖို့အမြဲကြိုးစားနေကြတဲ့တတိယနိုင်ငံတခြားတိုင်းပြည်တွေရဲ့မူဝါဒကြောင့်ပေါ်ပေါက်လာတာပါ
။ယူကရိန်းအရေးပေါ်ရမုံငွေအတွက်ဒေါ်လာ45ဘီလီယံပေးအပ်ဖို့အကြိမ်နဲ့ညှိနှိုင်းနေကြတဲ့ Congress လွှတ်တော်ကိုလည်းသမ္မတဇယ်လန်စကီးကအကူအညီတွေအတွက်မြင့်တာရက်ခံပါတယ်။အခု45ဘီလီယံပေးအပ်မယ်ဆိုရင်အမေရိကန်ကယူကရိန်းစစ်ပွဲကာလတစ်လျှောက်ပံ့ပိုးပေးခဲ့တာဒေါ်လာဘီလီယံ100ကျော်မှာပါ
။ Your money is not charity
အခုပေးအပ်ခဲ့တဲ့ငွေတွေဟာလူနာနာတက်တက်မဟုတ်ပါဘူးကဘာကြီးလုံခြုံဘေးကင်းဖို့နဲ့ဒီမိုကရေစီရေးအတွက်ရင်းနှီးမြှုပ်နှံတဲ့သဘောဖြစ်တာကြောင့်ဒီငွေတွေကိုတာဝန်သိသည့်အကျိုးရှိရှိအသုံးပြုသွားမှာပါ
အချာကင်ကကောက်ယူခဲ့တဲ့ချီကာဂိုကောင်ဆယ်လူမှုသဘောထားစစ်တမ်းအရအမေရိကန်65ရာခိုင်နှုန်းကယူကရိန်းကိုအမေရိကန်အနေနဲ့ဆက်လက်ပံ့ပိုးပေးဖို့လိုလားတယ်လို့ဆိုပါတယ်ဒါ့အပြင်လည်းတချို့ကကြာကျင်တော့ကြာပါစေဆက်အကူအညီပေးသွားဖို့လိုလားသလိုတချို့ကတော့ယူကရိန်းအနေနဲ့ငြိမ်းချမ်းရေးအမြန်ဆုံးရအောင်ဆေးဆက်ညှိနှိုင်းဖို့အမေရိကန်ဘက်ကတိုက်တွန်းစီစဉ်နေကြပါတယ်ခင်ဗျာ
ဒါကတော့အမေရိကန်ပြည်ထောင်စုကိုရောက်ရှိနေတဲ့ယူကရိန်းသမ္မတအမေရိကန်ကွန်ကရက်လွှတ်တော်မှမိကွန်းပြောကြားခဲ့သလိုအင်ဖြူရိုမှာလည်းအမေရိကန်သမ္မတနဲ့တွေ့ဆုံပြီးတော့စီးရေးစီးပွားရေးအကူအညီတွေတောင်းခံခဲ့တဲ့အကြောင်းသတင်းဆောင်ပါကိုအောင်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့ VOA မြန်မာပိုင်းရဲ့သောတာရှင်တွေအတွက်အထူးစီစဉ်တစ်ခုကိုတင်ဆက်ပေးကြပါမယ်2022ခုနှစ်အတွင်းထူးခြားဆန်းပြတဲ့ကမ္ဘာတစ်လွှားကသတင်းတွေကိုစုစည်းပြီးတော့ကိုငင်းချမ်းနဲ့မက်ခင်ဖြူထွေးတို့ကတင်ဆက်ပေးထားတာရှုစားနာဆင်ပါရှင်
တော်ပြည်နာမယ်မှာစင်ချီတုံးကနေအရက်ချက်လို့ရောက်ချနေပါတယ်။ဂျင်းလို့ခေါ်တဲ့တစ်တီးတစ်ရွက်အစီတွေနဲ့ချက်လို့ရတဲ့အရက်အမျိုးအစားမှာစင်ချီတုံးတွေကိုပါထည့်ချက်နေတာပါ။ UK နိုင်ငံကတောင်အာဖရိကကိုပြန်အခြေစိုက်နေထိုင်ခဲ့တဲ့ Les Ansley နဲ့ပေါ်လာတို့လင်မယားနှစ်ဦး၊ကညာနိုင်ငံမှာ Safari တောအတွင်ခီးလှဲ့လှဲ့သွားလာနေတဲ့အချိန်မှာစင်တွေရဲ့အစာချက်ပုံအကြောင်းသိလာခဲ့ရပြီးတဲ့နောက်အခုလိုစင်ချီတုံးအရက်ဖန်တီးဖို့ဖြစ်လာတာပါ။စင်တွေဟာစားသမျှရဲ့30ရာခိုင်နှုန်းကိုသာအစာချက်လုံနိုင်ပြီးကျန်တဲ့80ရာခိုင်နှုန်းကိုဆွန့်ပစ်ပါတယ်။အဲ့ဒီ80ရာခိုင်နှုန်းဟာလည်းစင်တွေရဲ့ဘက်တီးရီးယားပိုးမွားနေပါတဲ့အစာရည်ဥလမ်းကြောင်းကိုဖျက်ဆီးလာရတာကြောင့်အရက်ချက်ဖို့အတွက်အချင်းဖောက်ဖို့အဆင်သင့်ဖြစ်နေတာပါ။နောက်ပြီးစင်တွေဟာအကောင်းဆုံးအရွက်အသီးတွေကိုတေချာရွေးစားတဲ့အတွက်လည်းသူတို့ရဲ့ချေးမှာအဲ့ဒီအသီးအရက်တွေကကောင်းမွန်တဲ့အရာဓာတ်တွေကျန်ရှိတတ်ပါတယ်။ဒီလိုအကြောင်းတွေကြောင့်စင်ချီတုံးတွေကိုတန့်စင်ပြီးအရက်ထဲထည့်ချက်ဖို့ဖြစ်လာတာလို့အန်စလီကပြောပါတယ်။သူတို့ထုတ်လုပ်တဲ့ဂျင်အရက်နာမည်ကိုဒေသဘာသာစကားစင်းလို့အတိတ်ပဲရတဲ့အင်ဒလိုဘူးလို့နာမည်ပေးထားပါတယ
်။အမေရိကန်နိုင်ငံကယ်လီဖိုးနီးယားပြည်နယ်မှာပြင်းပခဲ့တဲ့ကမ္ဘာရုပ်အဆိုးဆုံးခွေးပြိုင်ပွဲမှာ Mr. Happy Face ဆိုတဲ့ခွေးလေးအနိုင်ရသွားပါတယ်။ ကယောဂါကြောင့်နှစ်နှစ်ကြာရန်နာထားခဲ့ရပြီးအခုမှဒီပွဲကိုပြန်ကျင်းပနိုင်တာပါ။အရီဇိုနာပြည်နယ်ဖလက်စတက်မြို့ကအသက်48နှစ်အရွယ်ပိုင်ရှင်ဖြစ်သူဂျနက်တာဘနန်လီကမစ္စတာဟက်ပီဖေ့စ်ရဲ့ပိုင်ရှင်ဖြစ်ပါတယ်။ကမ္ဘာရုပ်အဆိုးဆုံးခွေးလေးမစ္စတာဟက်ပီဖေ့စ်ကိုတလေးဆန်စောင့်ရှောက်ရေးဂေဟာကကယ်တင်ထားတာဖြစ်ပြီးတော့သူ့အတွက်စိတ်ချမ်းသာမှုကိုပေးတဲ့အတွက်ကမ္ဘာချစ်စရာအကောင်းဆုံးခွေးကလေးဖြစ်တယ်လို့ပိုင်ရှင်ဖြစ်သူဘနန်လီကပြောပါတယ
်။အိန္ဒိယနိုင်ငံကန်ယိုရန်မြို့မာဂါလူလူကအမျိုးသားတဦးဟာကွန်းသီးတင်တက်တဲ့ဆက်တမျိုးတီထွင်ထားပါတယ်။အသက်50အရွယ်ဂါနာပါတီဘက်ဆိုတဲ့သူကသူတီထွင်ထားတဲ့ဆက်ကို Tree Scooter တစ်ပင်တက် Scooter ဆက်လို့နာမည်ပေးထားပြီးအဲ့ဒီဆက်နဲ့5စက္ကန့်အတွင်း65ပေမြင့်တဲ့ကွန်မင်ကိုတက်နိုင်ပါတယ်။ထိုင်ကုန်ခြေနင်းနဲ့တစ်ပင်တက်တဲ့ဘိန်းနှလုံးပါတဲ့ဒီဆက်မှာဂျာမနီထုတ်မော်တာအသေးလေးတစ်လုံးနဲ့ဆက်ဆွဲလွှကိုတက်ထားပါတယ်။ဒီအပင်တက်စကူတာကတောင်သူဘက်အတွက်ကွန်းသီးခူးဖို့အကူအညီကောင်းကောင်းပေးနိုင်ပါတယ်။အလုပ်သမားရှာပါတာလှူအားကမြင်ရတာနဲ့မိုးကာလမတိုင်ခင်ကွန်းသီးတွေအချိန်မီခူးနိုင်ဖို့အတွက်ဒီကွန်းသီးပင်တက်ဆက်ကိုတီထွင်ခဲ့တယ်လို့ဘတ်ကရိုက်တာသတင်းကိုပြောပါတယ်။ဒီလိုဆက်တီထွင်နိုင်ဖို့2014ခုနှစ်ကတည်းကစခဲ့ပြီးအမေရိကန်ဒေါ်လာ 5,300 နဲ့ညီမျှတဲ့အိန္ဒိယရူပီ 4,000 လောက်သုံးခဲ့ရတယ်လို့ဆက်အစမ်းနမူနာတစ်ခုထွက်ဖို့သူ့ရဲ့လုပ်ဖော်ကင်ဘက်အင်ဂျင်နီယာတစ်ယောက်နဲ့6နှစ်လောက်ကြာအောင်သူတည်တနာလုပ်ခဲ့ရတယ်လို့ပြောပါတယ်။ဗီယက်နမ်နိုင်ငံကလက်သမားတစ်ယောက်ဟာအမေရိကန်ဒေါ်လာ 1,000 ချီအကုန်ချခံပြီးမီနီဘတ်စ်ကားတစ်စီးကိုတင်ကားအဖြစ်ပုံပြောင်းလိုက်ပါတယ်။မြို့တော်ဟနွိုင်းအရှေ့ဘက်မှာရှိတဲ့ဘက်နင်းခရိုင်မှာနေထိုင်တဲ့အသက်32နှစ်အရွယ်လက်သမားထရွန်ဗန်ဒောင်ဟာ၃နှစ်သားအရွယ်သားဖြစ်သူအတွက်ငွေကြေးနဲ့နိုင်ပေါင်းများစွာအကုန်ခံပြီး16ရောက်လောက်စီးလို့ရတဲ့ဘတ်စကားတစ်စီးကိုပြင်သစ်နိုင်ငံလုံး EPR 105 model ပုံစံတင်ကားတစ်စီးကိုတစ်သားတွေနဲ့စောက်လုပ်ခဲ့တာပါဒီတင်ကားမှာအရှေ 2.8 မီတာရှိတဲ့တစ်သားအမြောက်နဲ့တက်ဆင်ထားပြီးအမေရိကန်ဒေါ်လာ 11,000 ကုန်ကျခံခဲ့ပါတယ်အချိန်အားဖြင့်လည်း၃လတာကြာခဲ့ပြီးတော့လုပ်ဖော်ကိုင်းဘက်နှစ်ဦးနဲ့အတူတိဆောက်ခဲ့တာပါ။ထားဖြစ်သူနဲ့အတူအပျော်မောင်းဖို့အတွက်အခုလိုဖန်တီးခဲ့တာလို့လက်သမားထောင်က EFP သတင်းဌာနကိုပြောပါရယ်
။ဆက်ရုပ်လမ်းနှစ်ဖက်နဲ့ငပြောသည့်အခွန်နှွာပေးနိုင်တဲ့ဆက်ရုပ်တစ်ခုကိုဂျပန်နိုင်ငံဒိုဂျိုမြို့ကပညာရှင်တွေကတီထွင်လိုက်ပါရယ်။ငပြောသည့်ကိုမထိခိုက်စေပဲအခွန်ကို၃မိနစ်အတွင်းခွာပေးနိုင်တဲ့ဆက်ရုပ်ကိုတီထွင်လိုက်တာပါ။ဆက်ရုပ်တွေအစားအစာတဲလာပြီးတဲ့အဆင့်ကနေပို့ပြီးတော့အစိမ့်မြင့်နဲ့တူအောင်လိုက်တူတဲ့လေးလာမှုဖြစ်စဉ်ဖြစ်တယ်လို့ဒိုဂျိုတက္ကသိုလ်ကပညာရှင်၃ဦးကမှတ်ချက်ပေးပါရယ်။ယာနဲ့ချီတဲ့အကျိန်ပေါင်းများစွာတရုပ်ပြပြီးတော့အချက်အလက်တွေကိုဆက်ရုပ်ကမှတ်သားနိုင်အောင်တီထွင်ထားတာဖြစ်ပါရယ်။ငပြောသည့်ပုံမပြောင်းအောင်58ရာခိုင်နှုန်းအောင်မြင်ဖို့ဆက်ရုပ်ကို73နိုင်လောက်လေ့ကျင့်ပေးခဲ့ရတယ်လို့လည်းပြောပါရယ်။ဒီတီထွင်မှုကနေလူသားတွေရဲ့နေ့စဉ်လုံဆောင်နေတဲ့လုပ်ငန်းတွေတော်တော်များများမှာဆက်ရုပ်တွေပို့ပြီးတာဝန်ယူနိုင်ဖို့နဲ့အလုတ်သမားယောနဲလာတဲ့ပြဿနာကိုဖြေရှင်းနိုင်ဖို့အထောက်အကူဖြစ်မယ်လို့မျှော်လင့်ထားပါတယ်ခင်ဗျာ
။လူရင်းစစ်တဲ့ secret အကျိုးအစာမိုက်တွေကိုသိမ့်ဖို့ကြီးကန်းတွေကိုဆွေရင်ကုမ္ပဏီတစ်ခုကလေ့ကျင့်ပေးနေပါတယ်။ COVID cleaning ကုမ္ပဏီကကြီးကန်းတွေကိုအမိုက်ပုံဘေးနားကအမိုက်တွေလိုက်ကောက်ခိုင်းတဲ့ဗီဒီယိုကိုပြသလိုက်ကြပါ။အထူးကားကတော့စလိတောက်တဲ့သူတွေစွန့်ပစ်ထားတဲ့ secret ဖင်စီကန်တွေကို Stockholm မြို့နာကဆိုရာတယ်လီယာမြို့မှာလိုက်ကောက်ခိုင်းနေတာပါ။secret ဖင်စီကန်တွေလိုစွန့်ပစ်အမိုက်တွေကိုကြီးကန်တွေကကောက်ပြီးအမိုက်ပုံတွေကိုထည့်ပေးရင်စုချေးအဖြစ်ပဲစင်လိုအစာတွေကိုအမိုက်ပုံကပြန်ထုတ်ပေးပါတယ်။ဂဲတွေတိရွက်တွေလိုက်ကောက်ရင်တော့အမိုက်ပုံကအစားစရာပြန်ထုတ်မပေးအောင်အမိုက်ကိုခွဲခြားတိနိုင်အောင်လည်းစီစဉ်ထားပါတယ်။လူတွေအနေနဲ့အမိုက်ပုံတွေက secret ဖင်စီကန်တွေကိုရှင်းထုတ်ပေးဖို့နဲ့အစားတောက်ကုန်သွားရင်ပြန်ထည့်ပေးဖို့ပဲလိုရတာပါ။
ကျမကြီးအရာအငံအရသာချော့ထားတဲ့အစားအစာတွေစားတဲ့အခါအရသာပိုရှိအောင်ဆွမ်းဆောင်ပေးနိုင်တဲ့ဂျူတမျိုးကိုဂျပန်နိုင်ငံကတီထွင်လိုက်ပါတယ်ဂျပန်နိုင်ငံမေဂျီတက္ကသိုလ်ကသိပ္ပံနဲ့နည်းပညာပေါမောက်ခဟိုမီမီယာရှိတာနဲ့ဂျပန်နိုင်ငံကကီဝင်အဖျော်ယမကာကုမ္ပဏီတို့ပူးပေါင်းပြီးအရသာကိုပိုပြီးကောင်းအောင်လုပ်ပေးနိုင်တဲ့ဂျူကိုစမ်းသပ်တီထွင်တာပါအစားအသောက်ထဲမှာပါတဲ့ဆိုဒီယမ်အငံဓာတ်ကိုလျှက်စစ်တတ်နဲ့လှုံ့ဆော်ပေးပြီးအရသာရှိအောင်လုပ်ပေးတာပါဒီတူကိုအသုံးပြုသူအနေနဲ့လက်ကောက်ဝက်မှာဘက်ထရီအသုံးကွန်ပျူတာကိရိယာအသေးလေးတစ်ခုကိုဝတ်ဆင်ထားပြီးတော့အဲ့ဒီဆက်ကတူနဲ့ဆက်သွယ်ထားတာပါဒီအထူးတီထွင်ထားတဲ့တူကကျန်းမာရေးအရာစားလျှော့ထည့်ထားတဲ့အစားအသောက်တွေကို 1.5 စာအထိအငံတက်ကိုတိုးပေးပြီးတော့အရသာရှိအောင်လုပ်ပေးတယ်လို့ပေါမောက်ခမီယာရှိတာကပြောပါတယ်
VOA မြန်မာပိုင်းရဲ့အထူးအစီအစဉ်ဖြစ်တဲ့ကမ္ဘာတလွှားက2022ခုနှစ်အတွင်းထူးခြားစံပြတဲ့သတင်းတွေကိုစူးစီးပြီးတော့ကိုငိမ့်ချမ်းနဲ့မက်ခင်ဖြူထွေးတို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။မကြခင်မှာထုတ်လင်းပေးမယ့်ဒုတိယပိုင်းညာရီဝက်မှာတော့ကြာသပတေးနေ့ညတိုင်းတင်ဆက်ပေးနေကြအပတ်စဉ်ကဏ္ဍတွေဖြစ်တဲ့မြမအရေးသုံးသက်ချက်၊ကျန်းမာရေးကဏ္ဍနဲ့တိုင်းရင်းဒေသကသတင်းလွှာအစီအစဉ်တွေကိုထုတ်လင်းပေးဖို့ရှိတာမို့စောင့်မျှော်နှဆင်နိုင်ပါတယ်ရှင်။
ဒီအစီအစဉ်တွေကိုဗီဒီယိုရုပ်မြင်သံကြားတို့အပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်း YouTube စာမျက်နှာလေးစာကတော့ youtube.com/voabemis ဖြစ်ပါတယ
်။မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American တပ်ရဲ့2022ခုနှစ်ဒီဇင်ဘာလ22ရက်ကြာသပတေးနေ့ညရဲ့မြန်မာဘာသာထုတ်လွှင့်ချက်အစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။ဒီညပိုင်းအစီအစဉ်တွေကိုတော့ line meter 19 kHz 15653ည၊ line meter 25 kHz 11803ည၊ line meter 32 kHz 9339နဲ့စနေတနင်္ဂနွေမှာတော့ line meter 190 kHz 1505တို့ကနေညပိုင်းအစီအစဉ်တွေကိုတိုက်ရိုက်နားဆင်နိုင်ကြပါတယ်ရှင်။အခုဒုတိယပိုင်းနိုင်ဝက်မှာတော့ကြာသပတေးနေ့ညတိုင်းထုတ်လွှင့်ပေးနေကြအပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာပါ။ကျန်းမာရေးကဏ္ဍနဲ့တိုင်းရင်းဒေသကသတင်းလွှာအပတ်စဉ်ကဏ္ဍမတိုင်ခင်မှာတော့အရင်ဆုံးဦးအောင်ခင်ရဲ့မြမအရေးသုံးသက်ချက်ကိုတင်ဆက်ပေးကြပါမယ်။ဒီသတင်းပတ်မှာတော့ဘိန်းဆိုင်ပြိုးပြီးတော့ဘဝရက်တီနိုင်အောင်ကြိုးပမ်းနေကြတဲ့အမျိုးသမီးတွေအကြောင်းဦးအောင်ခင်ကရေးသားပြီးတော့ကိုညံဝင်းအောင်နဲ့အတူတင်ပြပေးထားပါတယ်ရှင်။
စစ်ကောင်စီအာဏာသိမ်းပြီးတဲ့နောက်ပိုင်းမှာငွေရစေစားတုံးလူတွေများပြားလာကြောင်းသိရပါတယ်။ငွေရစေဝယ်ယူတုံးဆွဲတာဟာလည်းအရင်နဲ့စာရင်အများကြီးလွယ်ကူလာပါတယ်။အထူးသဖြင့်ရှမ်းပြည်မြောက်ပိုင်းဒေသမှာငွေရစေစားတုံးမှုအကြီးအကျယ်တိုးပွားလာပါတယ်။တုံးဆွဲသူတွေမှာအမျိုးသမီးတွေများလာပြီးမိသားစုလိုက်တုံးဆွဲတာမျိုးတောင်ရှိနေပါတယ်။တကယ်တော့ဘိန်းကိုဆေးအဖြစ်နဲ့တုံးဆွဲလာတာကြာလာပါပြီ။စေရဲမွေးတေလာတော့မှရောင်းမှုအတွက်စိုက်ပြိုးလာတာဖြစ်ပါလေ။ရှမ်းပြည်မှာမိသားစု100ရာခိုင်နှုန်းဘိန်းဆိုင်တယ်လို့ကုလသမဂ္ဂအဖွဲ့ကဆိုပါတယ်။မိသားစုဘိန်းလုံငန်းမှာအင်တောင်ရှင်မအဓိကပါဝင်လာပုံကို Netherlands အခြေစိုက် TNI အဖွဲ့ကလွန်ခဲ့တဲ့ February လကစာတမ်းထုတ်ထားပါတယ်။မိသားစုဝင်အမျိုးသားတွေအချင်းကြတဲ့အခါမှာကြံရည်သူအမျိုးသမီးကမိသားစုစားဝတ်နေရေးကိုတာဝန်ယူရတာမို့ဘိန်းလုံငန်းမှာအမျိုးသမီးတွေအဓိကပါဝင်လာရတာလို့ဆိုပါတယ်။ဒါကြောင့်မို့ကဘာပေါ်မှာထောင်ချနေတဲ့အမျိုးသမီးတွေမှာ35ရာခိုင်နှုန်းဟာငွေစေးနဲ့ပတ်သက်နေတယ်လို့ဆိုပါတယ်။ငွေစေးအမှုနဲ့ထောင်ထံကြက်ခံနေရတဲ့အမျိုးသမီးဥယေဟာအမျိုးသားဥယေရဲ့15ရာခိုင်နှုန်းလောက်ပိုများနေပါတယ်
။ဘိန်းလုံငန်းမှာအမျိုးသမီးပါဝင်တဲ့အခန်းကဏ္ဍဟာတနည်းအားနဲ့တနည်းအားမတူကြပါဘူး။ရှမ်းပြည်နယ်တောင်ပိုင်းပင်လောင်းမြို့နယ်မှာဆိုရင်ဘိန်းဆိုင်ပြိုးတဲ့ဒလိကိုဘိုးစဉ်ပေါင်ဆက်ရိုးရမပြတ်လောက်ကင်လာကြတယ်လို့ဆိုပါတယ်။ရိုင်လင်နဲ့ဟိုပုံးမြို့နယ်တွေမှာတော့တိုက်ပွဲတွေကြောင့်အိုးမဲအိမ်မဲဘဝရောက်သွားတဲ့အတွက်ဘဝရက်တည်ရေးအတွက် 1990 ပြည့်လွန်နှစ်ကာလရောက်မှဘိန်းဆိုင်ပြိုးလာကြတာပါ။ရှမ်းပြည်အရှေ့ပိုင်းကမိုင်းပင်မြို့နယ်မှာတော့လွန်ခဲ့တဲ့9နှစ်လောက်ကမှဘိန်းဆိုင်ပြိုးလာတာသိရပါတယ်။ဒီမြို့နယ်တွေအလုံးဟာဘဝရက်တည်ရေးအတွက်ငွေပူရှာတဲ့အနေနဲ့ဘိန်းဆိုင်ပြိုးကြတာဖြစ်ပါတယ်။ဟိုပုံးမြို့နယ်ကအိမ်တော်ရှင်မတူဦးဟာစေးဘိုးလေးအတွက်တနက်ဖက်စိုက်ပျိုးခဲ့ပေမဲ့ဝမ်းစာမဖူလုံတော့တဲ့အတွက်ဘိန်းစိုက်ပျိုးလာရတယ်လို့ဆိုပါတယ
်အမျိုးသမီးတွေဟာဘိန်းကင်းကိုမသွားမီအိမ်မှုကိစ္စကိုလုပ်ရတာကြောင့်မနေ့အစောကြီးအိပ်ရာထပြီးမိသားစုအတွက်ချက်ပြုတ်ရပါတယ်ဘိန်းကင်းအလုပ်ပြီးတော့မှအိမ်ပြန်ပြည့်ထမင်းချက်ရပြန်လို့ည9နာရီလောက်မှတနေ့တာလုပ်ငန်းပြီးစီးတယ်လို့ဆိုပါတယ်အမျိုးသမီးတွေဟာအခြားသင်္นานတွေကိုလည်းစိုက်ပျိုးကြပါတယ်သူများရဲ့စိုက်ခင်းမှာလည်းလောက်ခပေးပြီးအလုပ်လုပ်သူတွေရှိပါတယ်။ဒါပေမဲ့ရတဲ့လောက်ခဟာစံပုတ်လောက်သာရှိတာမို့ဘင်းမစိုက်ရင်မဖြစ်လို့စိုက်ရတာလို့စီဆိုင်မြို့နယ်ကအမျိုးသမီးတဦးကပြောပါတယ်။ဘင်းစေးကြဆင်းလာတာဟာသူတို့အဖို့တွက်ချီမကိုက်တော့ပါဘူး။ဒါကြောင့်မို့အမျိုးသမီးတွေဟာမိသားစုစားဝတ်နေရေးအတွက်ကြိုးပမ်းတာနဲ့အချိန်ကုန်တာများပါတယ်။အမျိုးသားတွေလိုလူမှုရေးနိုင်ငံရေးမှာလှုပ်ရှားခြင်းမရှိကြပါဘူး။
အမျိုးသမီးတွေဟာဘိန်းကင်းမှာအချိန်ကုန်ကြတာများပါတယ်။ဘိန်းအထွက်ကောင်းမှမိသားစုချောင်းလင်မှာမို့ဘိန်းဆိုင်ပြိုးရေးကိုအလွန်ဂရုစိုက်ရပါတယ်။ဘိန်းဆိုင်ပြိုးချိန်မှန်ကန်ဖို့နဲ့အခြားသီးနှံတွေနဲ့ရောမသွားဖို့အလွန်သတိထားရပါတယ်။ရေနဲ့ဓာတ်မြေဩဇာအလွန်အလောက်ရဖို့ကလည်းအရေးကြီးပါတယ်။ပေါင်းတင်ချိန်ဟာလည်းအလွန်သတိထားရတဲ့အချိန်ဖြစ်ပါတယ်။ဒ
ဒါပေမဲ့ရာသီဥတုဖောက်ပြန်မှုကြောင့်မိုးမမှန်လေမမှန်ဖြစ်တာတွေများလာလို့ဘင်းကင်းတွေပျက်စီးရတယ်လို့သိရပါတယ်။ဘင်းဆိုင်ပြိုးရေးနဲ့ဘင်းအထွက်ကောင်းရေးမှာအမျိုးသမီးတွေအဓိကပါဝင်ပေမဲ့ဘင်းရောင်းဝယ်ရေးဒါမှမဟုတ်ပို့ဆောင်ရေးမှာတော့အမျိုးသားတွေကသာအဓိကလုပ်ကြပါတယ်။ဒါပေမဲ့ကိုဗစ်ရောဂါကြောင့်သွာလာမှုကျတဲလာတာဟာဘင်းလုပ်ငန်းကိုထိခိုက်ကြဆင်းစေပါတယ
်။မိသားစုတစုရဲ့ဘင်းဆိုင်ကင်းဟာတေအကက12ဧကအထိရှိတတ်ပါတယ်။ကိုပိုင်မြေမှာစိုက်ပျိုးတာရှိသလိုမြေငါပြီးစိုက်ပျိုးတာလည်းရှိပါတယ်။အမျိုးသမီးမြေဟာပိုင်ဆိုင်မှုကိုအတိအမှတ်ပြုတဲ့ဒေသရှိသလိုအလေးမထားတဲ့ဒေသလည်းရှိပါတယ်။နေရောမရပါပိုင်ဆိုင်မှုရှိကြောင်းအတိအမှတ်ပြုတဲ့ဒေသလည်းရှိပါတယ်။ရိုးရဓလေ့အရာလင်းရောမရပါပိုင်တဲ့မြေကိုယောက်ျားအမိနဲ့သာမှတ်ပုံတင်ခွင့်ပြုထားတဲ့ဒေသလည်းရှိပါတယ်။ဒါပေမဲ့2018မှာပြတ်တမ်းတဲ့မြေလွတ်မြေလတ်မြေရိုင်းများစီမံခန့်ခွဲရေးဥပဒေကိုပြင်ဆင်တဲ့ဥပဒေကြောင့်ဓလေ့တုံးဆောင်ပိုင်ဆိုင်မှုတွေဖြစ်စေရင်ခံရပါတယ်။ဘိတ်လုံငန်းဆိုင်ရာကိစ္စကိုဆုံးဖြတ်ရမှာအမျိုးသမီးကိုပါပါဝင်ခွင့်ပေးဖို့လိုလားကြပါလေ။ဘိတ်ငင်းတွေကိုအင်အားသုံးပြီးဖြစ်စေပစ်တာမျိုးမလုပ်ဖို့အမျိုးသမီးအားလုံးကလိုလားကြပါတယ်ဘင်းကိုအစားထိုးတဲ့စိုက်ပျိုးရေးလုပ်ဖို့အစိုးရကစီစဉ်မယ်ဆိုရင်အစားထိုးစိုက်ပျိုးတဲ့သီးနှံတွေရောင်းပဲဈေးကွက်ရှိဖို့ကိုလည်းအစိုးရကအာမခံနိုင်ရမယ်လို့ဆိုပါတယ်မူရစင်းနဲ့ပတ်သက်ပြီးဒုက္ခရောက်နေရတဲ့အမျိုးသမီးတွေအကြောင်းကိုစစ်တမ်းထုတ်ဖို့လိုကြောင်းတရားနိုင်အဖွဲ့ကတင်ပြထားပါတယ်ခင်ဗျာ
ဘိန်းဆိုင်ပြုတ်ပြီးတော့ဘဝရက်တည်နိုင်အောင်ကြိုးပမ်းနေကြတဲ့အမျိုးသမီးတွေအကြောင်းဥအောင်ခင်ကတုံ့သက်ပြီးတော့ကိုညံဝင်းအောင်နဲ့အတူတင်ပြထားတဲ့မြမအရေးတုံ့သက်ချက်ပါရှင်။မကြခင်မှာတော့တိုင်းရင်းဒေသကသတင်းလွှာအစီအစဉ်ကိုတင်ဆက်ပေးကြပါမယ်။အခုတော့အပတ်စဉ်ကျန်းမာရေးခန္ဓာကိုတင်ဆက်ပေးမှာပါ။ဒီသတင်းပတ်မှာတော့နှလုံးဖောက်တာကိုကုသမှုအကြောင်းကိုပြောပြထားပါရယ်။နှလုံးဖောက်တာကိုကုသတဲ့အခါမှာတော့နှလုံးစားဖောက်ပြီးတော့ကုသမှုခံယူနိုင်တဲ့ဆေးရုံရောက်ဖို့ကြာတဲ့အချိန်ကအရေးကြီးဆုံးဖြစ်ပါတယ်။အဲ့ဒီမှာကုသနည်းကလည်းနှစ်မျိုးရှိပါတယ်လို့နှလုံးအထုကူတွေကဆိုပါတယ်။ဘယ်လိုမျိုးကုသနည်းပါလဲ။နောက်ပြီးတော့ဒီနည်းတွေရဲ့ကောင်းကျိုးဆိုးကျိုးစိန်ခေါ်မှုတွေကဘယ်လိုရှိပါသလဲ။ဒီအကြောင်းမန္တလေးဆေးရုံကြီးကနှလုံးရောဂါအထုကူလည်းဖြစ်မန္တလေးဆေးသက်ကသူနှလုံးရောဂါအထုကူဌာနကပေါမောက်ခဌာနမှုဒေါက်တာကျော်စိုးဝင်းကိုကိုဝင်းမင်းကမေးမြန်းတင်ဆက်ထားတဲ့ကျန်းမာရေးခန္ဓာနားဆင်ပါရှင်။
ဟုတ်ကဲ့ပမောခဒေါက်တာကျော်စိုးဝင်းခင်ဗျာကျွန်တော်တို့နှလုံးဖောက်တာနဲ့ပတ်သက်ပြီးတော့ပိုငယ်သူတွေမှာပိုဖြစ်လာတာနဲ့နောက်သေဆုံးမှုကာကွယ်ရေးနောက်ကြိုတင်လက္ခဏာနဲ့ဆေးစစ်ချက်တွေအကြောင်းအရင်တုန်းကပြောပြီးမှဒီတစ်ခေါက်တော့ဆရာကြီးကုသမှုတွေကိုဘယ်လိုရွေးချယ်သင့်တဲ့အကြောင်းကိုပြောမှာမို့အဓိကပါစပြီးတော့ရှင်းပြခြင်းလဲဆရာ
အဓိကကတော့ကျွန်တော်ဒီနှလုံးသွေးကြောပိတ်တာကိုပုခဲ့အခါမှာအရေးကြီးဆုံးကတော့အချိန်ပဲဆေးနဲ့ပဲကုကုရေဘော်သွေးကြောချဲတဲ့ညီနေပဲကုကုအရေးကြီးဆုံးကတော့အချိန်ပဲကျွန်တော် time is muscle time is life ဆိုပြီးတော့ခေါ်ကြတာပေါ့ဒီကုသမှုနှစ်ခုစလုံးပဲကုသမှုဝင်ဖြစ်ဖြစ်အမြန်ဆုံးအချိန်တိုင်းတာတွင်မှာကုသမှုရခဲ့ရင်ဒီကုသမှုနှစ်ခုရဲ့ထိရောက်မှုကတိတ်မကွာလာပါဘူးအဲတော့ကျွန်တော်တို့အရင်ဆုံးကတော့နှလုံးသွေးကြောထဲမှာပိတ်နေတဲ့သွေးခဲကိုသွေးခဲပျော်စေလို့ခေါ်တဲ့ဒီ fibrinolytic agency ပေါ့နော်အဲ့ဒါတွေကိုချော်ပြီးတော့ကျွန်တော်တို့တွေးနေကြရတယ်အဲ့ဒါတွေးနေခါမှာအဓိကဘာလဲဆိုတဲ့ခါကျတော့ဆေးဖြော်ရတယ်ဆေးနဲ့မတည့်တာတွေရှိတယ်ဆေးသွင်းရတဲ့အချိန်ပေးရတယ်နောက်တစ်ခုကတော့နှလုံးထဲမှာရှိတဲ့သွေးကလေးပျော်ုံနေမှာပဲ ਨੇ တခြားနေရာတွေကပါသွေးယိုတာတွေရှိလာတတ်တယ်အနေဆုံးနှာခေါင်းသွေးသဖုံးသွေးယိုတာလောက်ကနေစပြီးတော့ခါတလေစီးတဲ့သွေးပါလာတိတဲ့ပိုဆိုးရင်အစာရင်းကသွေးယိုတာတိတဲ့ပိုဆိုးလာရင်အုံနောက်ထဲမှာသွေးယိုပြီးနေဖြတ်တာနေသေးတဲ့အထိတောင်မှဖြစ်တတ်တယ်ဒါဒီဆေးရဲ့ဆိုးကျိုးတွေပေါ့
ဟုတ်ကဲ့ဆရာကြီးအဲ့ဒီတော့ဒီနေ့ရဲ့ကောင်းကျိုးကရောဘယ်လိုအနေထားရှိလဲဆရာကြီ
းမပွင့်နိုင်တဲ့ကောင်းကျိုးကြတော့သူဆေးပေးပေမဲ့ 100% နှလုံးသွေးကြောတွေကပွင့်မသွားဘူး 60 ရာခိုင်နှုန်းလောက်ပဲသွေးကြောပွင့်နေလို့ရှိတယ်လေးစရာကငေါကအဲ့တွေးခဲ့ရမပျော်သွားတာတွေရှိတယ်ပျော်သွားတဲ့ထားအောင်ပွင့်သွားတဲ့ထားအောင်နောက်တစ်ခုကတော့ within 48 hours အတွင်းမှာပြန်ပြီးတော့တွေးခဲ့ ပြန်ဖြစ်လာပြီးပြန်ပိတ်နိုင်တဲ့ chance ကလည်းသူကရှိပြန်တယ်။ဒါပေမဲ့လည်းတခြားသောဘာမှမကူတာနဲ့ဆိုင်ရင်ဒီဆေးရဲ့ထိရောက်မှုကရှိနေတော့ကျွန်တော်တို့ဆေးသွင်းကုသမှုကျွန်တော်ပြောစပိတ်တဲ့ခြေရန်နေစပြီး7နာရီအတွင်းပေါ့။အကောင်းဆုံးကတော့ first hour ပေါ့လေ7နာရီအတွင်းမှာပေးနိုင်ရင်အကောင်းဆုံး3နာရီဆိုရင်တော်တော်ကောင်းနေတယ်။ဒါပေမဲ့7နာရီအထိကျွန်တော် window period ပေါ့နော်။7နာရီကျော်သွားရင်တော့ပေးလို့မကောင်းတော့ဘူး။7နာရီကျော်တော့မှပေးလိုက်မယ်ဆိုရင်ကောင်းကျိုးထက်ဆိုးကျိုးပိုဖြစ်နိုင်တယ်။အဲ့တော့သွေးကြောပွင့်စေသွင်းရတဲ့ကုသမှုမှာ limit ကအချိန်ပဲ။အဲ့တော့ကျွန်တော်တို့ကဘယ်ချိန်မှဒီလူနာသွေးကြောစပိတ်တယ်ဆိုတာကို history မှာတည်တည်ခြားခြားတည်တည်ခြားခြားပြန်မေးယူရတယ်ပြီးရင်ကျွန်တော်က ECG ကိုတခြားကြည့်ရတယ် ECG မှာဟုတ်တယ်တည်ကြတယ်ဒီလူကသွေးကြောပိတ်ထားတာ7နာရီမကျော်တော့သေးဘူးလို့ယူဆတယ်ဆိုလို့ရှိရင်မှပဲကျွန်တော်တို့ကသူကပျော်တယ်ဆေးကိုပေးလို့ရတယ်နောက်သူ့ရဲ့ side effect တွေကိုလည်းတောက်လျှောက်ထိုင်ပြီးတော့စောင့်ကြည့်နေရတယ်နောက်ဆေးသွင်းတဲ့ချိန်ကလည်း7နာရီလောက်ကြာတယ်အဲ့တော့ဒါက traditionally ဟိုအရင်တော့ကုခဲ့တဲ့ကုထုံးပေါ့လေ
ဟုတ်ကဲ့ဆရာအဲ့တော့ဒီသမယိုးကြာနေပြီးတော့နောက်ပေါ်လာတဲ့ဒီသွေးကြောချက်တဲ့နေကတော့ဆရာဘယ်လိုထူးခြားချက်တွေရှိထားလဲ
အဲ့ဒီနောက်ကျွန်တော်တို့ဒီဘက်မှာသွေးကြောချက်တဲ့နည်းပညာပေါ်လာတဲ့အခါမှာ elective PCI ဆိုတာကတော့နှလုံးသွေးကြောချင်းသွေးကြောပိတ်တဲ့လူသားတယောက်ကိုရချင်းပေးပြီးကုရာခိုင်းနေအဲ့ဒီလိုကျုပ်တရချက်ချင်းနှလုံးသွေးကြောပိတ်သွားတဲ့အားတက်ရတဲ့လူတွေကိုအရေးပေါ်သွေးကြောချက်တဲ့primary PCI နည်းနဲ့ကုရင်ရောပို့ပြီးတော့ကောင်းကျိုးရှိမလားဆိုပြီးတော့ဒါစမ်းသပ်လာတဲ့အခါမှာအဲ့ primary PCI ကစောစောကဆေးသွင်းကုသမှုထက်ပိုကောင်းတာကိုတွေ့တယ်။အဲကောင်းတဲ့အချက်ကဘာလဲဆိုတော့သူကသွေးကင်းပျော်စေအဆင့်ထိပေးစရာမလိုဘဲနဲ့တာမန်သွေးကျဲစေပေါ့နော်ကျွန်တော်တို့ဒီ heparin တို့ enoxaparin လို့ခေါ်တဲ့သွေးကျဲစေလောက်ပဲပေးရတာဖြစ်တဲ့အတွက် primary PCI ကုထုံးမှာသောသောကသွေးကပျော်စေပေးသလိုဒီကြီးမားတဲ့သွေးယိုစီးမှုတွေမဖြစ်ဘူးပေါ့နောက်တစ်ခုကတော့ပွင့်သွားတယ်ပွင့်သွားပြီးကျန်းနေခဲ့တဲ့ကျင်းနေတဲ့နေရာကိုလည်းချက်ချင်းကျွန်တော်တို့ကစတန်ထည့်လို့ရတယ်နောက်ထည့်လိုက်တဲ့အတွက်သွေးကြောကလည်းကောင်းကောင်းပွင့်သွားတယ်သောသောကသွေးကပျော်စေထိုးတုံးကရတဲ့ within 48 hour အတွင်းမှာပြန်ပြီးတော့သွေးကပြန်ဖြစ်နိုင်ဘူးဆိုတာလေသူကနေသွားတယ်နောက်တစ်ခုကတော့ပရိုစီဂျာကတချို့အရန်လွယ်တဲ့ case တွေမှာဆိုရင်10မိနစ်15မိနစ်တောင်မှကျွန်တော်တို့ကပြီးသွားတတ်တယ်အဲ့ဒါကြောင့်မို့လို့ဒီအရေးပေါ်သွေးကြောချင်းကြီးကကျွန်တော်သွေးကပျော်စေချင်ပို့ပြီးတော့ popular ပို့ပြီးတော့ဖြစ်လာတယ်အဲ့ဒါအပြင်သူ့ရဲ့ window period က7နာရီတည်းမကတော့ဘင်းနဲ့24နာရီအတွင်းသွေးကြောပိတ်ပြီး24နာရီအတွင်းထိလောက်လာနိုင်တယ်။အခုဒီဘက်5နှစ်မှထွက်လာတဲ့ guideline ရဆိုရင် 48 hour အထိတောင်မှသူက window period ထားပြီးသွေးကြောပိတ်လို့48နာရီအတွင်းမှတော့ primary PCI နဲ့ကုလို့ရလာနိုင်တယ်ဆိုတော့သူ့ရဲ့ဒီ advantage ပေါ့လေဒီသူ့တာလွန်မှုတွေကသွေးကြောပွင့်စေတဲ့ပိုကောင်းလာတယ်ပေါ့
။ဟုတ်ကဲ့ဆရာဒီနောက်ပေါ်လာတဲ့သွေးကြောချက်တာမှရောစင်ခေါ်မှုအခက်အခဲတွေရှိသေးလားဆရာ
ဒီသွေးကြောချဲ့ဖို့ရအတွက်ဒါဘာလို့လဲဆိုတဲ့ခါကျတော့ဆက်ပစ္စည်းလိုတယ်သွေးကြောချဲ့နိုင်တဲ့ expert hand ပေါ့နော်နှလုံးသွေးကြောချဲ့ဆရာဝင်တွေလိုလာအဲ့တော့သွေးကြောပွင့်စေဆိုတာကဒီအလေလက်အစင်ဆေးရုံတွေလောက်နေတည်လုံနိုင်ပေမဲ့ကျွန်တော်ဒီ primary PCN ခေါ်တဲ့အရေးပေါ်သွေးကြောချဲ့ကုသမှုကြားတဲ့ခါကျတော့ specialist တွေပါရှိလဲအထူးသဖြင့်ဒီစက်ကရိယာတွေစုံနေဒီမှာမှာပဲလို့ဟုတ်ရဖြစ်လာတယ်ပေါ့ဒါအပြင် cost ပေါ့နော်ပုံကြေးစိတ်ကလည်းသွေးကြောပွင့်စေတစ်လုံးရဲ့ပုံကြေးစိတ်ကကျွန်တော်ပမာငွေ 5-6 တောင်းလောက်ပဲဖြစ်ပေမဲ့ရေးပေါ်သွေးကြောချဲ့တဲ့ကုသမှုကြတော့ဒိန်းဆယ်ကဏ္ဍတိဖြစ်သွားတယ်သို့တော်လည်းကြားလာတဲ့ရလက်ကြတဲ့ခါကျတော့အများကြီးွာသွားတယ်ပေါ့
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
နှလုံးဖောက်လာတဲ့အချိန်မှာစေကုသမှုခံယူတဲ့အချိန်ဒီမှာစိန်ခေါ်မှုတွေဘလို့ရှိတဲ့လဲဆိုတာကိုမန္တလေးဆေးရုံကြီးကနှလုံးရောဂါအထူးကုလဲဖြစ်မန္တလေးဆေးသက်ကတူကနှလုံးရောဂါအထူးကုဌာန ဖာမောက်ခဌာနမှူးဒေါက်တာကျော်စိုးဝင်းကိုဦးဝင်းမင်းကဆက်သွယ်မေးမြန်းထားတဲ့ကျန်းမာရေးကဏ္ဍကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့မြန်မာပြည်တဝန်တိုင်းရင်းဒေသကနောက်ဆုံးရအဖြစ်အပျက်တွေကိုစူးစီးတင်ပြပေးထားတဲ့တိုင်းရင်းသတင်းလွှာအစီအစဉ်ကိုတင်ဆက်ပေးကြပါမယ်။ FBR တိုင်းရင်းသတင်းတောက်တွေကတင်ဆက်ပေးထားတာဖြစ်ပါတယ်ရှင်။
ပတ်စဉ်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျဆိုပါရယ်မြန်မာနိုင်ငံတဝန်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမအမိပါနေဆက်ဒေသတန်ရင်သားတည်င်းနောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့စစ်ကောင်စီက2023ခုနှစ်ဩဂတ်လမှာကျင်းပဖို့လုပ်နေတဲ့ရွေးကောက်ပွဲအတွက်မဲဆင်းပြုစုဖို့ရခိုင်ကလူဦးရေစီးရင်ကို January လဆန်းမှာအိမ်တိုင်းရအရောက်ကောက်ယူတော့မှာဖြစ်ပါတယ်။တရုတ်နိုင်ငံဘက်ကိုတင်ပို့ရောင်းချနေတဲ့မြန်မာဖျဲသီးတွေကိုပွဲစားတွေကနေတဆင့်ရောင်းနေရပြီးအခုနှစ်မှာဖျဲဆိုင်တောင်သူတွေအရှုံးပေါ်နေတယ်လို့ပြောပါတယ်။သတင်းလွှာတွေထဲမှာတော့ရှမ်းမြောက်နမ်ဆန်မြို့နယ်ကုန်းတာရွာမှာဖြစ်ပွားခဲ့တဲ့တိုက်ပွဲအတွင်းပျက်စီးသွားတဲ့နေအိမ်တွေကိုနှစ်ဖက်လက်နက်ကန်အဖွဲ့အစည်းတွေအနေနဲ့တာဝန်ယူမှုတာဝန်ခံမှုအပြည့်နဲ့ပြန်ပြီးတော့စောင့်ပေးဖို့တောင်းဆိုလိုက်တဲ့အကြောင်းတွေကိုနားဆင်ကြရမှာပါ။
ကျမကနန်းဟောင်းပါရှင်တရင်တွေကိုစိုင်းမုန်းနဲ့အတူတင်ဆက်ပေးသွားမှာပါစစ်ကောင်စီက2023ခုနှစ်ဩဂုတ်လမှာကျင်းပဖို့စီစဉ်နေတဲ့ရွေးကောက်ပွဲအတွက်မဲဆင်းပြုစုဖို့ရခိုင်ပြည်တစ်ခုလုံးကလူဦးရေစီးရင်ကိုဇန်နဝါရီလ9ရက်နေ့မှာအိမ်တိုင်ရာရောက်ကောက်ယူမယ်လို့တာဝန်ရှိသူတွေကပြောပါတယ်ဒီလိုမြေပြင်ကွင်းစင်းလူစီးရင်ကောက်ယူဖို့အတွက်ဒီဇင်ဘာလ20ရက်နေ့မှာရခိုင်ပြည်တစ်ခုလုံးနဲ့ပလဲဝမြို့နယ်ကတင်နန်းတူတင်နန်းသားတရ9ရောက်ကိုစစ်တွေမျိုးကဥဥတ္တမခမ်းမမှာတင်ဒန်းပေးခဲ့တယ်လို့တင်ဒန်းတက်ရောက်ခဲ့သူတယောက်ကပြောပါတယ်လူရည်စည်းရင်းကိုကောက်ခံရမှာလူပေါင်း 9,000 နီးပါးကိုအဖွဲ့ပေါင်း 1,290 ဖွဲ့ဖွဲ့ပြီးမြေပြင်ကွင်းစင်းကောက်ယူသွားမှာဖြစ်တယ်လို့လည်းရခိုင်ပြည်နယ်ကောင်စီအဖွဲ့ဝင်တဦးဖြစ်တဲ့ပြည်နယ်ဥပဒေချုပ်ဦးလာသိန်းကလည်းသူ့ရဲ့လူမှုကွန်ရက်စာမျက်နှာမှာဒီဇင်ဘာလ20ရက်နေ့ကရေးသားထားပါတယ်
စစ်ကောင်စီကကချင်လူလိုက်ရဲ့ဖွဲ့ KIO KIA ရဲ့ပို့ဌာနချုပ်ရှိရာလိုင်စာမြို့ဤကိုဒီဇင်ဘာ19ရက်နေ့မွန်းလွဲ3နာရီဝန်းကျင်လောက်မှာလက်နက်ကြီးတွေနဲ့ပစ်ခတ်ခဲ့ပါတယ်စစ်ကောင်စီတပ်စခန်းရှိတဲ့ခါရာဘွန်ဘက်ကနေပစ်ခတ်လိုက်တဲ့လက်နက်ကြီးကြီးကလိုင်စာမြို့နာကြားရောက်ခဲ့တယ်လို့ဒေသခံမျိုးတမိတယောက်ကပြောပါတယ်လိုင်စာမြို့နာမှာရှိတဲ့ KIA တပ်ဖွဲ့ဝင်တွေကလက်နက်ကြီးတွေနဲ့လေကျင်းပစ်ခတ်ရာကနေစစ်တပ်ဘက်ကလည်းနိုင်ရွယ်လောက်အကြာလက်နက်ကြီးတွေနဲ့ပြန်လည်ပစ်ခတ်ခဲ့တာဖြစ်တယ်လို့ဒေသခံတွေကပြောပါတယ်
တရုတ်နိုင်ငံဘက်ကိုတင်ပို့ရောင်းချနေတဲ့မြန်မာဖျဲသီးတွေကိုပွဲစားတွေကတဆင့်ရောင်းနေရပြီးအခုနှစ်မှာဖျဲသီးဆိုင်တောင်တူတွေအရှုံးပေါ်နေတယ်လို့ပြောပါရယ်ဖျဲသီးတွေဈေးမကောင်းတဲ့အပြင်တရုတ်ဘက်ကိုတင်ပို့ဖို့အတွက်လမ်းတစ်ဝက်မှာအခွန်ခရီးပေးနေရပြီးအမျက်မကြမ်းပဲအရှုံးပေါ်နေတယ်လို့လည်းဖျဲသီးချံပိုင်ရှင်တယောက်ကပြောပါရယ်ဒီဇင်ဘာလကစပြီးတရုတ်နယ်စပ်ကုန်တွယ်ရေးဂိတ်တချို့ကိုပြန်ဖွင့်ပေးခဲ့ပေမဲ့အခုချိန်ထိဈေးကောင်းမရဘူးလို့မူဆယ်မြို့ကဖျဲပွဲရုံပိုင်ရှင်တွေကဆိုပါတယ်ဒီဇင်ဘာလပထမပတ်မှာတရုတ်ဖက်ချန်းကကိုဗစ်နဲ့ပတ်သက်တဲ့စည်းကမ်းချက်တွေကိုဖြေလျော့ပေးခဲ့တာကြောင့်ဒီဇင်ဘာလ15ရက်နေ့မှာကုန်တယ်ကားတွေအတွက်ကားအစားထိုးမောင်းစနစ်ကိုလည်းဖြတ်သိမ်းပေးခဲ့ပါတယ်အဲ့ဒီနောက်တရုတ်ဖက်ချန်းမှာကိုဗစ်ကူးစက်မှုတစ်ဖန်ပြန်လည်မြင့်တက်လာတဲ့အတွက်ဖျဲသီးအပြင်မြန်မာဖက်ကကုန်တွေကိုဝယ်ယူသူနည်းနေတယ်လို့ကုန်တယ်တွေကပြောပါတယ
်မွန်ပြည်နယ်မှာကုန်တင်ရထားတက်ဆင်းမိုင်းဆွဲဖောက်ခွဲခံခဲ့ရပြီးမော်ရမြန်ရန်ကုန်လေအိတ်ညရထားပြေးဆွဲနေတာကိုဒီဇင်ဘာ18ရက်နေ့ကစပြီးယာယီဖြတ်သိမ်းလိုက်တယ်လို့ခရီးတယ်တွေကြိုတင်ဝယ်ယူထားတဲ့လက်မှတ်ခတွေကိုလည်းပြန်အမ်းပေးခဲ့တယ်လို့ဒေသခံတွေကပြောပါတယ်အတွဲ15တွဲပါကုန်တင်ရထားတက်စင်းဒီဇင်ဘာ23ရက်နေ့ညနေပိုင်းအချိန်တုန်းကတထုံမြို့နယ်အတွင်းမှာမိုင်းခွဲတိုက်ခိုက်ခံရတဲ့အတွက်အတွဲ9တွဲသိမ်းမှောက်ခဲ့တယ်လို့ယထာလန်းနဲ့ချောင်းကူတရာတက်စင်းလည်းပြက်စီးခဲ့ပြီးကုန်ပစ္စည်းတော်တော်များများဆုံးရှုံးခဲ့တယ်လို့စစ်ကောင်စီဘက်ကသတင်းတွေမှာဖော်ပြပါတယ်အဲ့ဒီနောက်ညရထားကိုယာယီဖြတ်သိမ်းလိုက်တာပါ
ကရင်မျိုးသားစည်းရုံး KNU ဖပွန်ခရိုင်ထဲမှာစစ်ကောင်စီတပ်ကလေကြောင်းစစ်စင်ရေးတွေပို့လောက်တာကြောင့်ဒေသခံတွေရဲ့နေအိမ်အများပြားထိခိုက်ပျက်စီးခဲ့ပြီးအခက်အခဲတွေနဲ့ရင်ဆိုင်နေရတယ်လို့ KNU တပ်ဖန်ငါးကသတင်းထုတ်ပြန်ထားပါတယ်။တနင်္လာနေ့မနေ့၈နိုင်အချိန်က KNU ဖပွန်ခရိုင်ဒွယ်လိုးမြို့နယ်မဲဝိုင်ကျေးရွာအုပ်စုခေါ်ဝါရွာရဲ့လေယာလုံငန်းခွင်တွေထဲကိုစစ်ကောင်စီတပ်ကတိုက်လေရင်နဲ့ဘုံးနှလုံးလာကျဲခဲ့ပြီးမနေ့10:41 မိနစ်အချိန်မှာလဲဘုံနှလုံးထပ်မှလာကျဲခဲ့တယ်လို့ထုတ်ပြန်ထားပါတယ်။ဒီဇင်ဘာလ18ရက်ညကလည်းစစ်တပ်ကဒွယ်လိုးမြို့နယ်မဲဝိုင်ကျေးရွာအုပ်စုဝါတိုးလောရွာတဲကိုတိုက်လေရင်နဲ့ဘုံလာကျဲခဲ့ပြီးတဲ့နောက်နေအိမ်7လုံးနဲ့စပကြီ1လုံးဘုံထိပ်မှပျက်စီးခဲ့တယ်လို့အဲ့ဒီညမှာပဲလေရင်နဲ့ဘုံထပ်မှလာရောက်ကျဲခဲ့တာကြောင့်နေအိမ်7လုံးနဲ့စပားကျိတ်ဆက်1လုံးပျက်စီးခဲ့တယ်လို့ဒေသခံတွေကပြောပါတယ်။
ချင်းမီနယ်ရီကော်တာနဲ့ကလေးမျိုးကြားပြေးဆဲနေတဲ့ခရီးတဲ့ရင်နဲ့ကုန်တင်ရင်တွေကိုအဝင်ထွက်အားလုံးပိတ်မယ်လို့အွန်လိုင်းမှာထွက်ပေါ်လာတဲ့ညင်ညာချက်ဟာတရားမဝင်ဘူးလို့ချင်းမျိုးတာတပ်မတော် CNN ပြောရေးဆိုခွင့်ရှိသူ Slime ထက်နေကပြောပါရယ်အိန္ဒိယမြန်မာနယ်စပ်ရီကော်တာမြို့နယ်စကိုင်းတိုင်းကလေးမျိုးအကြားပြေးဆဲနေတဲ့ရင်လိုင်းတွေဟာနယ်မြေလုံခြုံရေးလိုအပ်ချက်အရအဝင်ထွက်အားလုံးကိုဒီဇင်ဘာ18ရက်နေ့ကနေ2023စနွယ်လ5ရက်နေ့အထိလုံးဝတားမြစ်ထားပြီးပြည်သူနဲ့ကုန်တယ်တွေအလေးထားလိုက်နာကြဖို့အထူးမြစ်တာရက်ခံထုတ်ပြန်အပ်တယ်ဆိုပြီး CNF တစိမ့်နဲ့ကြေညာချက်တဆောင်ဒီဇင်ဘာ19ရက်နေ့တုန်းကအွန်လိုင်းပေါ်မှာပြန့်နှံ့လာခဲ့ပါတယ်။အဲ့ဒီကိစ္စနဲ့ပတ်သက်ပြီးပိုကနေညွန်ကြားချက်မရှိတဲ့အတွက်ဒီစာကအကျုံးမဝင်ကြောင်းဒီအပေါ်မသွေဝေကြဖို့လည်းပြည်သူတွေကိုမြစ်တာရက်ခံလိုတယ်လို့ဆလိုင်းထက်နေကပြောပါတယ်။
အခုတော့သတင်းလွှာတွေကိုတင်ဆက်ပေးသွားမှာပါ။ရှမ်းပြည်နယ်မြောက်ပိုင်းနမ်ဆန်မြို့နယ်ကုန်းတာကျေးရွာမှာဖြစ်ပွားခဲ့တဲ့တိုက်ပွဲတွေအတွင်းပျက်စီးသွားတဲ့နေအိမ်တွေကိုနှစ်ဖက်လက်နက်ကန်အဖွဲ့အစည်းတွေအနေနဲ့တာဝန်ယူမှုတာဝန်ခံမှုအပြည့်နဲ့ပြန်ဆောက်ပေးဖို့ဒေသခံတွေကတောင်းဆိုလိုက်ပါတယ်။ကျွန်မအမြန်နေတင်ဆက်ပေးထားပါတယ်။တိုက်ပွဲအတွင်းလက်နက်ကြီးနဲ့ပစ်ခတ်တာတွေလေရင်နဲ့ဘုံကျဲတိုက်ခိုက်တာတွေကြောင့်ရွာထဲမှာရှိတဲ့အိမ်တွေအားလုံးပျက်စီးသွားတဲ့အပြင်မီးလောင်ကုန်တာလည်းရှိခဲ့တဲ့အတွက်နှစ်ဖက်လက်နက်ကန်အဖွဲ့အစည်းတွေကကူညီတိစောက်ပေးဖို့နမ်ဆန်မြို့ကိုစစ်ပေးရှောင်လာတဲ့ကုန်းတာရွာကဒေသခံတယောက်ကအခုလိုပြောပါတယ်
သူတို့ကိုကျွန်တော်တို့နေအိမ်လေးပြန်ရအောင်သူတို့ဟိုပဲလေကျွန်တော်တို့ကိုသူတို့အထက်ထက်ကနေသူတို့ဝိုင်းဝန်းပေးမှကူညီဆောင်ရွက်ပေးနေတယ်ပေါ့အဲ့လိုမျိုး
တိုင်းရက်ဘက်အဖွဲ့အစည်းကတာဝန်ရှိသူတယောက်ကလည်းကုန်းတာကျေးရွာမှာရှိတဲ့နေအိမ်တွေထိခိုက်ပျက်စီးခဲ့တဲ့အခြေအနေနဲ့ပတ်သက်လို့အခုလိုမျိုးပြောပါရယ်
။ဘုံကြီးကျောင်းကလည်းတော်တော်များများထိခိုက်ထားတဲ့ဟာတွေရှိတယ်။ပြန်တဲ့တရားလုံးနီးပါးလိုမျိုးကတော့ဟိုထိခိုက်မှုတွေတော့ရှိတယ်ဒါပေမဲ့ခုနပြောတဲ့လိုမျိုးလေးအိမ်လေးလုံးကြတော့လုံးဝကိုမီးလောင်ပြကျပြီးမှကျန်တဲ့ဟာတွေကြတော့ဒီတစုံတစ်ပါးထိခိုက်ပျက်စီးနေတဲ့ဟာတွေတော့ရှိတယ်တရားလုံးနီးပါးလိုမျိုးတော့ထိခိုက်မှုတွေတော့တွေ့ရတယ်
တိုက်ပွဲကြောင့်လူသေဆုံးတာနဲ့နေအိမ်တွေပျက်စီးခဲ့ရတဲ့အတွက်နှစ်ဖက်လက်နက်ကန်အဖွဲ့အစည်းတွေအနေနဲ့ပြည်သူတွေနေထိုင်တဲ့ရွာတွေထဲမှာတိုက်ပွဲတွေပေါ်ဆောင်တာမျိုးမလုပ်ကြဖို့တောင်းဆိုတယ်လို့ဒေသခံတွေကပြောပါရယ်
ကျွန်တော်တို့ကထပ်ပြေးတင်းဆောင်နေရတော့ဆိုတော့ကျွန်တော်တို့ဒီနေ့ပြန်ကြည့်လိုက်တော့အိမ်တွေရလည်းမီလောင်သွားတယ်ဆိုတော့စိတ်ကမကောင်းဘူးဆိုမှ။နောက်တစ်ချိန်အဲ့လိုမျိုးမဖြစ်အောင်ကျွန်တော်တို့ကိုသူတို့ရှောင်ပေးတင်းတယ်ပေါ့အဲ့လိုမျိုးကျွန်တော်တို့နောက်ထပ်တစ်ခါမဆုံးရှုံးအောင်ပေါ့
ဒီဇင်ဘာလ9ရက်နေ့ကစပြီးရှမ်းမြောက်နမ်ဆန်မြို့ကကုန်းတာကျေးရွာမှာစစ်တပ်နဲ့တရားအမျိုးသားလွတ်မြောက်ရေးတပ်မတော် TNL တို့အကြားတိုက်ပွဲတွေစတင်ဖြစ်ပွားခဲ့ပြီးကုန်းတာရွာအပါအဝင်အနီးအနားမှာရှိတဲ့တခြားရွာတွေကဒေသခံထောင်ထဲချီထွက်ပြေးတင်းရှောင်ခဲ့ကြရတာဖြစ်ပါတယ်မွန်ပြည်သက်ပါတီထိန်းချုပ်နယ်မြေရေချောင်းပြားဒေသမှာကျင်းပသွားမယ်။မွန်မျိုးသားပညာရေးဌာန250ပြည့်ရွှေရတုအထိမ်းအမှတ်နေ့မှာကိုပိုင်ပြဋ္ဌာန်းခွင့်ရှိတဲ့ဖက်ဒရယ်ပညာရေးစနစ်ကိုမွန်ပြည်သူတွေကိုချပြသွားမယ်လို့မွန်မျိုးသားပညာရေးကော်မတီ MNEC ကပြောဆိုလိုက်ပါတယ်။ဒီအကြောင်းကိုတော့မီးရင်ကြီးကစူးစီးထားပါတယ်
။မွန်မျိုးသားပညာရေးဌာန250ပြည့်ရွှေရတုထိန်းအမှတ်နေ့ကိုမွန်ပြည်သက်ပါတီထိန်းချုပ်နယ်မြေရေးချောင်းဖျားဒေတာကညီစားစခန်းမှာဒီဇင်ဘာလ25-26ရက်နေ့တွင်မှာကျင်းပသွားမယ်လို့သိရပါဗျ။အဲ့ဒီနေ့မှာဖွဲ့တဲ့ unit ပုံစံမျိုးရှိတဲ့ပညာရေးစနစ်ကိုချပြသွားမယ်လို့လည်းမော်မျိုးသားပညာရေးကော်မတီ MNEC ပြောခွင့်ရဆရာမင်းအောင်စီကပြောပါဗျ
။ Golden Jubilee လုပ်တဲ့ရွေးချက်ကကိုပိုင်ပြဋ္ဌာန်းခွင့်ရှိတဲ့ပညာရေးစနစ်မျိုးကိုကျွန်တော်တို့ကလိုလားတယ်ကိုယ့်အကူစီမံအုပ်ချုပ်မယ်ကိုယ့်အကူ ကိုစနစ်နဲ့ကိုသွားမယ်ဒီနှစ်ပေါင်း90မှာကျွန်တော်တို့ပြိုးထောင်ထားတဲ့ဒီထောင်ထားတဲ့ဒီပေါင်းကူတရာရှိတဲ့ပင်ရိုင်းစနစ်မျိုးကိုဒီ Federal Unit ပုံစံမျိုးအနေနဲ့ကျွန်တော်တို့ကရှုမြင်ပြီးတော့ဒါကိုကျွန်တော်တို့ပြည်သူလူထုကိုကျွန်တော်ချပြမယ
်အရင်နဝတဆစ်ဆွေရလက်ထက်မွန်ပြည်တစ်ပါတီနဲ့1995ခုနှစ်ကတည်းကအပြည့်ရဆဲပြီးတဲ့နောက်မှာမော်မျိုးသားကြောင့်ကဆယ်တန်းကျောင်းသားတွေအစိုးရတက္ကသိုလ်ဝန်ထမ်းဖြည့်ဆို့ခွေရရှိခဲ့တဲ့အတွက်အခုဆိုရင်ဘွဲရတော်တော်များများမွေးဖွားနိုင်ခဲ့တယ်လို့လည်းသူကဆက်ပြောပါဗျ။မော်မျိုးသားကြောင့်ကကျောင်းသားကျောင်းသူတွေဟာအစိုးရတက္ကသိုလ်တွေမှာရောနိုင်ငံခြားတက္ကသိုလ်တွေမှာပါပညာစည်းဘူးနေတာရှိတယ်လို့လည်းမော်မျိုးသားကြောင့်မှကျောင်းတက်ခဲ့တဲ့မင်းစိုက်ချမ်းအောင်ကအခုလိုပြောပါဗျ။
ကျွန်တော်ကဒီမွန်မြူတာထက်တန်းကြောင်ပေါ့နော်ညီစာမှာကျွန်တော်ကိုတန်းမှာပေါ့နော်ဒီ2001မှာကျွန်တော်ရောက်တာပေါ့အဲ့မှာဆိုတက်တဲ့ဝင်ခွေးအစံပွဲအောင်တယ်အောင်ပြီးတော့ကျွန်တော်ဒီမော်ရမြိုင်တက်ကူပေါ့နော်ကျွန်တော်ကျောင်းတက်တယ်အဲ့ကနေတစ်စီပေါ့ကျွန်တော် scholarship ရောက်တယ်ရောက်တော့ကျွန်တော်ဒီချင်းမာရဲ့တက်ကူကျွန်တော်တက်ခွေးရတော့ပေါ့ကျွန်တော်ကြီးပဲမဟုတ်ပါဘူးဒီနိုင်ငံခြားတက်ကူလည်းတက်ခွေးရတဲ့လူတွေအများကြီးရှိတယ
်လက်ရှိမှာမွန်ပြည်တစ်ပါတီထိုင်းချုံနယ်မြေအပါဝင်မွန်ကရင်ပြည်နယ်နဲ့တနင်္သာရီတိုင်းတွေကမွန်ရွာတွေမှာမွန်မျိုးသားပညာရေးကော်မတီရဲ့အထက်တန်းချောင်း၄ချောင်းအလဲတန်းချောင်း၂၀မူလတန်းလွန်နဲ့မူလတန်းချောင်းအပါဝင်တိဒမွန်မျိုးသားချောင်းပေါင်း130ကျော်ရှိပြီးပို့စတန်၁၀တန်းလွန်ချောင်းတစ်ချောင်းနဲ့မွန်မျိုးသားကောလိပ်ချောင်းတစ်ချောင်းလည်းဖွင့်လှစ်ထားပါတယ်ရှင
်အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါ
စစ်ကောင်စီက2023ခုနှစ်မှာကျင်းပဖို့စီစဉ်တဲ့ရွေးကောက်ပွဲအတွက်မဲစည်ရင်ပြုစုဖို့ရခိုင်ပြည်တစ်ခုလုံးကလူဦးရေစည်ရင်တွေကိုစနေဝါရီလ9ရက်နေ့မှာကောက်ယူဖို့စီစဉ်နေပြီဖြစ်ပါတယ်။စစ်ကောင်စီတပ်ကကချင်လွတ်လပ်ရေးအဖွဲ့ KIO KIA ရဲ့ဗဟိုဌာနချုပ်ရှိရာလိုင်စာမြို့အနီးကိုဒီဇင်ဘာလ19ရက်နေ့ကလက်နက်ကြီးတွေနဲ့ပစ်ခတ်ခဲ့ပါတယ
်။တော်ရရှင်တွေအခုနားဆင်နေကြတာကတော့နေဆက်ဒေတာအတိုင်းသားသတင်းထောက်တွေကနေအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆောင်ကြရအောင်ပါရှင်။ကျမအာမီပ
ါ။ FVPR တိုင်းရင်သတင်းထောက်တွေစူးစီးတင်ဆက်ပေးခဲ့တဲ့အပတ်စဉ်တိုင်းရင်သတင်းလွှာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။ကြာသပတေးနေ့ညရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲ။မကြခင်မှာအစီအစဉ်တွေအဆုံးသတ်တော့မှာမို့နောက်ဆုံးရသတင်းချင်းချုပ်ကိုကိုဇော်ဝင်းလှိုင်ကတလှည့်ပြောပြပေးပါမယ်ရှင
်။ကုလသမဂ္ဂလူညုံရေးကောင်စီရဲ့မြန်မာနိုင်ငံအရေးဆုံးဖြတ်ချက်ကိုတရုတ်ရုရှားနဲ့အိန္ဒိယနိုင်ငံသုံးနိုင်ငံကမဲမပေးပဲကြံအဖွဲ့ဝင်၁၂နိုင်ငံစလုံးကထောက်ခံခဲ့ကြပါတယ်။နိုင်ငံပေါင်း80ကျော်အတွင်းမြန်မာနိုင်ငံအရေးပထမဆုံးချမှတ်ဒီကမှာနှစ်ပေါင်း80ကျော်အတွင်းမြန်မာနိုင်ငံရဲ့ပထမဆုံးချမှတ်တဲ့ကုလသမဂ္ဂလူညိုရေးကောင်စီရဲ့ဆုံးဖြတ်ချက်လည်းဖြစ်ပါတယ်။ဒီဆုံးဖြတ်ချက်ချနိုင်အောင်အစိုးရတွင်ခဲ့တဲ့ဗြိတိန်နိုင်ငံကကုလသမဂ္ဂဆိုင်ရာသမ္မတကြီးဘာဘရာဝူဒ်ကတော့မြန်မာပြည်သူတွေရဲ့အခွင့်အရေးစံတာနဲ့အကျိုးစီးပွားတွေအတွက်ရှေ့ရှုတဲ့ဆုံးဖြတ်ချက်ဖြစ်တယ်လို့စစ်ကောင်စီကိုပြက်ပြက်သားသားအသိပေးလိုက်တာလို့လည်းပြောပါတယ်ခင်ဗျာ။မြန်မာအရေးလူညိုရေးကောင်စီဆုံးဖြတ်ချက်အမှတ်2669ကိုအမေရိကန်ပြည်ထောင်စုကကြိုဆိုလိုက်ပါတယ်စစ်ကောင်စီအနေနဲ့မြမအရသားတွေအပေါ်အကြမ်းဖက်ဖိနှိပ်မှုတွေအဆုံးသတ်ဖို့နဲ့မြမအရေးအကြတဲ့ကိုဖြေရှင်းဖို့လူညိုရေးကောင်စီရဲ့အရေးပါတဲ့ခြေလှမ်းဖြစ်တယ်လို့အမေရိကန်နိုင်ငံသားဝန်ကြီးအန်တိုနီဘလင်ကင်ကကြေညာချက်ထုတ်ပြန်ခဲ့ပါတယ်ခင်ဗျာကုလသမဂ္ဂလူညိုရေးကောင်စီအနေနဲ့မြမအကြတဲ့အဖြေထုတ်နိုင်မဲ့နောက်ထပ်လှုပ်ဆောင်စရာတွေရှိနေတုံးပဲဆိုတာကိုလည်းနိုင်ငံသားဝန်ကြီးရဲ့ထုတ်ပြန်ချက်မှာထောက်ပြထားပါတယ်ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့မြန်မာအရေးဆုံးဖြတ်ချက်ကိုအမျိုးသားညီညွတ်ရေးအစိုးရ NUG ကလည်းကျေးဇူးတင်ကြိုဆိုကြောင်းနောက်ထပ်ပိုပြီးထျောက်တဲ့အရေးယူဆောင်ရွက်မှုတွေနဲ့အာဏာသိမ်းမြန်မာစစ်တပ်ကိုဖိအားပေးဖို့ကုလသမဂ္ဂဆိုင်ရာမြန်မာအသံအမတ်ကြီးဦးကျော်မိုးထွန်းကတိုက်တွန်းလိုက်ပါတယ်။အခုဆုံးဖြတ်ချက်ဟာမြန်မာနိုင်ငံအတွင်းဆိုးဝါးတဲ့အကြမ်းတဲတွေနဲ့ပတ်သက်လို့လုံခြုံရေးကောင်စီရဲ့အရေးယူဆောင်ရွက်မှုတိုးတက်လာတာကိုပြသတာဖြစ်တယ်လို့မြန်မာစစ်တပ်ဟာနိုင်ငံတကာညှိနှိုင်းရေးနဲ့တည်ငြိမ်ရေးအတွက်ချင်းချောက်နေတယ်ဆိုတာကိုလည်းပြသလိုက်တာဖြစ်တယ်လို့သမကြီးဦးကျော်မိုးထွန်းကပြောပါရခင်ဗျာမြမအရေးအာဆီယံဘုံသဘောတူညီချက်၅ရပ်ကိုမြန်မြန်အကောင့်ထဲဖော်နိုင်အောင်အာဆီယံနိုင်ငံတချို့နဲ့အလို့သဘောတိုင်ပင်ဆွေးနွေးပွဲတစ်ခုထိုင်းနိုင်ငံဘန်ကောက်မြို့မှာဒီကနေ့ကျင်းပခဲ့ပါတယ်မြမအရေးအလို့သဘောဆွေးနွေးတိုင်ပင်ကြဖို့ထိုင်းဒုတိယဝန်ကြီးချုပ်လည်းဖြစ်နိုင်ငံသားဝန်ကြီးလည်းဖြစ်တဲ့ဒွန်ပရာမိုဝီနိုင်ကစီစဉ်ကြတာဖြစ်ပေမဲ့မလေးရှားအင်ဒိုနီးရှားနဲ့စင်ကာပူနိုင်ငံတွေကတော့မတက်ကြပါဘူးကမ္ဘောဒီးယားနိုင်ငံကြားရေးနဲ့နိုင်ငံတကာပူးပေါင်းဆောင်ရွက်ရေးဝန်ကြီးဌာနကတော့မြန်မာနိုင်ငံဆိုင်ရာအာဆီယံအထူးကိုယ်စားလှယ်တက်ရောက်ခဲ့တယ်လို့ကြေညာချက်ထုတ်ပြန်ပြောကြားခဲ့ပါတယ်ခင်ဗျာ
ဒီဇင်ဘာလ22ရက်ကြာသပတေးနေ့ညရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုကိုစောဝင်းလိုင်ကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီကနေ့ညအတွက်အစီအစဉ်ထုတ်လုပ်ရမှုကအလိမ်မာဖြစ်ပါတယ်။စပိုင်းဆိုင်ရာအသံဖန်းအင်ဂျင်နီယာတွေကတော့ချွန်ဂမ်ချမ်နဲ့ဂျွန်ဝေါ်ကာတို့ဖြစ်ပါတယ်ရှင်။ကျမကစုမမဒီညအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အသံလွှင့်အစီအစဉ်တွေကိုအစီအစဉ်ပြီးပြီးချင်းည10နာရီကနေ17နာရီထိတစ်ချိန်ပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်။ VOE ကိုနားတော်ရဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။တော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးစိတ်ချမ်းသာကိုကြမ်းပါလို့လိုတဲ့ဆန္ဒတွေပြကြပါစေရှင်။
This program has come to you from the Voice of America, Washington.